Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတို့တာရှင်များရှင်2019ခုနှစ်ဧပြီလ12ရက်ဗုဒ္ဓနေ့ညပိုင်း VOA စီစဉ်တွေကိုမင်းခင်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24.25/32.52ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးပါမှာပ
ါမင်္ဂလာညချမ်းပါရှင်ကျွန်မတင်ကြီးထိုက်ပါစီးရီးယားအရေးမှာနောက်ထပ်ဝင်မပါတော့ဘူးလို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်American သမ္မတ Donald Trump လက်ထက်မှာ American Russia ဆက်ဆံရေးပိုဆိုးလာတယ်လို့ Russia သမ္မတ Putin ကပြောဆိုပြန်ပါတယ်။နှစ်သက်ကိုအခါသမယမှာမြန်မာပြည်သူပြည်သားအလုံးအတွက် American နိုင်ငံခြားရေးဝန်ကြီးကစွန့်မွန်ကောက်တောင်းပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုသားညုံနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့ပြီးမှတော်တာရှင်နေနာဆင်ကြမှာကဒီကနေ့ April 12ရက်နေ့မှာမြန်မာနိုင်ငံတဝန်းကအချင်းထောင်တွေကနေစီကံလိုက်လာတဲ့အချင်းသားစုစုပေါင်း 2,000 ကျော်ကိုအထူးလျှော့ရနဲ့ပြန်လွှတ်ပေးလိုက်ပါတယ်။
ဒီကြကျွန်တော်တို့ပြည်ရဲ့ဆိုတာရည်ရွယ်ချက်ကောင်းကောင်းရှိဖို့လိုပါတယ်။နှစ်ချက်ငူရှိဖို့လိုပါတယ်။သုံးချက်စနစ်တကျစီစစ်ဖို့လိုပါတယ်။အခုထိ
နိုင်ငံအကျဉ်းသားများကွန်ရက်ဆောက်ရှောက်ရဲ့အသင်း AAPPB ကဦးတိန်နိုင်ငံကလို့ပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်တချံကာလအတွင်းအမှုပညာရှင်တချို့ရဲ့လှုပ်ရှားမှုတွေကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနဲ့ကိုသားညိုဦးတို့ကကြီးညာပေးသွားမှာပါ။
ဆီးရီးယားအရေးမှာနောက်ထပ်ပါဝင်ပတ်သက်တော့မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းကကလေးငယ်တွေအပါအဝင်အရက်သားတွေအပေါ်ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အရင်အမည်လို့ယုံကြည်ရတဲ့ဆီးရီးယားလေတပ်အခြေစိုက်စခန်းအပေါ်ဒုံးကျည်နဲ့တိုက်ခိုက်ဖို့တော့ပြီးခဲ့တဲ့သတင်းဘက်ကသမ္မတထရန့်ကညွှန်ကြားခဲ့တာပါ။ဆီးရီးယားနိုင်ငံတွင်းကိုဝင်မှာမဟုတ်ဘူးလို့သမ္မတထရန့်ကဖော့စ်ရုပ်သံရဲ့စီးပွားရေးသတင်းတောက်မာရီယာဘာတီရိုမိုကိုပြောဆိုထားတဲ့အင်တာဗျူးကတော့ဒီကနေ့ထုတ်လွှင့်မှာပါ။ဆီးရီးယားနိုင်ငံကမ်ရှိခွန်းမြို့ပေါ်ကိုဓာတုလက်နက်နဲ့တိုက်ခိုက်မှုအတွင်းကလေးငယ်တွေတေဆုံးနေတဲ့ပုံတွေကိုတွေ့ခဲ့ရပြီးတဲ့နောက်မှာတော့စစ်ရေးအရာတုံ့ပြန်ဖို့လိုအပ်ပြီလို့ဆုံးဖြတ်ခဲ့တာဆိုပြီးသမ္မတထရန့်ကပြောဆိုပါတယ်။အဲ့ဒါကိုလည်းမြင်ရောတခုခုတော့လုပ်ရမယ်လို့ကျွန်တော်ပြောခဲ့ပါတယ်လို့သမ္မတထရန့်ကပြောတာပါ။ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့ဆွဆဲခံထားတဲ့ဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်ကိုရုရှားသမ္မတဗလာဒီမီယာပူတင်ကထောက်ပံ့ပေးနေတာကိုလည်းသမ္မတထရန့်ကရုရှားအတွက်သိတ်ကိုစိုးဝါလွန်းနဲ့လူသားဖြစ်တည်မှုအတွက်သိတ်ကိုစိုးဝါလွန်းနဲ့လို့သတိပေးပြောဆိုသွားပါတယ်ရှင
်။ပြီးခဲ့တဲ့3လဒီအမေရိကန်သမ္မတဒေါ်နယ်ထရန့်စပြီးတော့တာဝန်ယူခြင်းကြီးကစပြီးတော့အမေရိကန်ရုရှားဆက်ဆံရေးဟာယိုယွင်းဆိုးရွားလာတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။အလုပ်လုပ်ရတဲ့အနေအထားအထူးသဖြင့်ဆိုရင်တော့ဒီစီးရီးအစ်စ်မှာယုံကြည်မှုအစ်စ်ကပိုကောင်းမလာဘဲနဲ့အကြဘက်ကိုရောက်လာတယ်လို့ဖြစ်နေတယ်လို့ရုရှားသမ္မတပူတင်ကနိုင်ငံပိုင်ရုပ်သံလိုင်းနဲ့တွေ့ဆုံမိန့်မြန်းခန်းမှာပြောဆိုတာကိုဒီကနေ့ထုတ်လွှင့်တာပါ။နောက်ရုရှားနိုင်ငံကြီးဝန်ကြီးဆာဂီလက်ဖရော့ကလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရတည်ရဲ့တပ်ဖက်သားသားမရှိတဲ့ရှေ့တောင်မကြီးတဲ့ရွေချက်တွေလို့တုံ့နှုံပြောဆိုပြီးတော့ရုရှားအစိုးရဘက်ကဒီပေါ်မှာမေကွန်းထုတ်ဆရာတွေအများကြီးရှိတယ်ဆိုပြီးပြောလိုက်ပါတယ်။အမေရိကန်ရဲ့ရွေချက်တွေကိုရုရှားဘက်ကနားလည်သဘောပေါက်ဖို့အတွက်ဒီချက်ကအရေးကြီးတယ်လို့လည်းရုရှားနိုင်ငံကြီးဝန်ကြီးလက်ဖရော့ကအမေရိကန်နိုင်ငံကြီးဝန်ကြီးရက်စ်တလစ်ဆန်နဲ့ဒီကနေ့မော်စကိုကဆွေးနွေးပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံတွင်ဒါဒုလနဲ့သုံးတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကဆီးရီးယားလေတပ်အခြေစိုက်စခန်းပေါ်မှာအမေရိကန်တို့ကတိုက်ခိုက်ခဲ့တာကိုရုရှားနိုင်ငံတိုင်ဝန်ကြီးကရည်ညွှန်းပြီးတော့အမေရိကန်ရဲ့လက်တုပ်ပြန်မှုကပြဿနာရှာရဆူပြီးတော့တုံ့နှုံပြောဆိုသွားတာဖြစ်ပါတယ်
။မြောက်ကိုရီးယားအရေးကိစ္စတင်မာမှုတွေကိုငြင်းငြင်းချင်းချင်းနဲ့အောင်မြင်အောင်ဖြေရှင်းသင့်တယ်လို့တရုတ်သမ္မတရှီချင်းပင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြောကြားခဲ့တဲ့အကြောင်းတရုတ်အစိုးရပိုင်းသတင်းတွေမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာမျက်နှာချင်းဆိုင်တွေ့ဆုံခဲ့ပြီးသတင်းတပတ်နှိပါအကြာဒီကနေ့မှာခေါင်းဆောင်နှုတ်တို့တယ်လီဖုန်းကတဆင့်စကားပြောခဲ့တာဖြစ်တယ်လို့သတင်းမှာဖော်ပြပါတယ်။ဒီတယ်လီဖုန်းကတဆင့်ပြောတာနဲ့ပတ်သက်လို့အမေရိကန်သမ္မတအင်ဘူဒိုဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။မြောက်ကိုရီးယားကိုကင်တွယ်ဖို့တရုတ်ကိုထပ်မံအကူအညီတောင်းခံတာကိုမနေ့အင်္ဂါနေ့ကသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာသမ္မတထရန့်ကရေးသားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဟာပြဿနာရှာနေတယ်ဆိုပြီးသမ္မတထရန့်ကသူ့ရဲ့ Twitter အကောင့်မှာမနေ့ကရေးတာပါ။အဲ့ဒီမှာတဆက်တည်းပဲတရုတ်နိုင်ငံကဒီကိစ္စအကူအညီပေးနိုင်မယ်ဆိုရင်ကောင်းမယ်။ဒါပေမဲ့လို့မကူညီနိုင်ရင်လည်းသူတို့မပါပဲဒီပြဿနာကိုဖြေရှင်းရလိမ့်မယ်လို့သမ္မတထရန့်ကရေးသားပါတယ်။အမေရိကန်အနေနဲ့ဘလို့အရေးယူမှာလဲဆိုတာကိုတော့ရေးသားဖော်ပြတာမျိုးမရှိပါဘူးရှင်
။နိုင်ဂျီးရီးယားနိုင်ငံမျိုးတော်ကအမေရိကန်နဲ့ဗြိတိန်တန်ယုံတွေကိုဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကတိုက်ခိုက်မဲ့အစီအစဉ်ကိုတားဆီးနိုင်ခဲ့တယ်လို့လူညိုရေးတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လနှောင်းပိုင်းမှာတက်ခိုက်မှုစီစဉ်ထားတဲ့ဘူကိုဟာရမ်အဖွဲ့ဝင်9ဦးကိုနိုင်ဂျီးရီးယားထောက်လိုင်းရေးကဖမ်းဆီးထားတယ်လို့ဆိုရတယ်။မြို့တော်အပူဂျာကအမေရိကန်နဲ့ဗြိတိန်တန်ယုံတွေနဲ့အနောက်နိုင်ငံတွေရဲ့အကျိုးစီးပွားတွေကိုတက်ခိုက်မှုအတွက်ဘူကိုဟာရမ်အဖွဲ့ဟာ72နာကိုပြင်ဆင်ထားတာလို့လည်းနိုင်ဂျီးရီးယားထောက်လိုင်းရေးဌာနကဒီအီးမေးလ်ကနေပြီးတော့ပေးတဲ့ကြေညာချက်မှာဖော်ပြထားပါတယ်။ သက်ဆိုင်ရာတန်ယုံတွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့မှတ်ချက်ပေးဖို့ပြောမှတ်ချက်ပေးတုံ့ပြန်တာမရှိသေးပါဘူး။ဘိုကိုရဟန်အဖွဲ့ဟာဒီ2009ခုနှစ်ကစတဘုံထချိန်ကလေးကဆိုရင်တော့အနည်းဆုံးလူပေါင်း 18,000 ကိုတပ်ဖြတ်ခဲ့ပါတယ်ခင်ဗျာ။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြန်မာပြည်သူပြည်သားတွေမိသားစုတွေနဲ့ပြန်လည်ဆုံစည်းနေကြတဲ့နှစ်တကူတကြံပွဲတော်ကာလမှာနိုင်ငံသူနိုင်ငံသားအလုံးအတွေ့အမေရိကန်အစိုးရကိုစားအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကစွန့်မုံကောင်းတောင်းပါတယ်။တကြံအခါသမယကတော့ရာစုနှစ်ထက်ဝက်ကျော်အတွင်းပထမဆုံးအကြိမ်ဒီမိုကရေစီနည်းကြရွေးကောက်ထားတဲ့အယက်သားအစိုးရကဖော်ဆောင်လာတဲ့ပြီးခဲ့တဲ့နှစ်အတွင်းအပြောင်းလဲတွေအပေါ်ပြန်ပြောင်းထင်ရှားရမယ့်အချင်းအခါကောင်းဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါတယ်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီကိုဥတည်တဲ့သမိုင်းဝင်အသွင်ကူးပြောင်းမှုကိုဆက်လက်ချီတက်နေတာနဲ့အတူအမေရိကန်ပြည်ထောင်စုကလည်းမြန်မာနိုင်ငံသားအလုံးနဲ့ရှေ့လျှောက်အတူတကွလက်တွဲဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြပါတယ်မြန်မာပြည်သူပြည်သားအလုံးအတွေ့ပျော်ရွှင်ဖွယ်နှစ်တကူဖြစ်ပါစေကြောင်းအမေရိကန်ပြည်ထောင်စုကနှွေးနှွေးထွေးထွေးဆုမွန်ကောင်းတောင်းပါကြောင်းလဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ကြေညာချက်ကဖော်ပြထားပါတယ်ရှင
်အပူဇာရဲ့စစ်သွေးကြောအုပ်စုရဲ့အဓိကခေါင်းဆောင်တဦးကိုဖိလစ်ပိုင်စစ်တပ်ကနေပြီးတော့တုတ်တင်ရှင်းလင်းခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်အကြီးအကဲကပြောလိုက်ပါတယ်ဖိလစ်ပိုင်ဆူရတက်နဲ့အဘူဇဲတဘုံတွေကြားတိုက်ဖွဲ့ဖြစ်ခဲ့တဲ့ဘူဟိုးကျွန်းပေါ်ကကြေးရွာတစ်ခုမှာအဘူရာမီဆိုပြီးတော့လူသိပြောင်းတဲ့မုံမုံအက်စကာလီရဲ့ရုပ်လောင်းကိုစစ်တပ်ကရှာဖွေတွေ့ခဲ့တာလို့ဖိလစ်ပိုင်ဆူစီဂျုတ်ဘူဂျုတ်ကြီးအတူရဒူအနုံကပြောပါရယ်ပြီးကြတဲ့နှစ်ကကနေဒါနိုင်ငံသား2ဦးနောက်ဖေဖော်ဝါရီလတုန်းကဂျာမန်လူမျိုး2ဦးကိုပြန်ပြီးဆွဲကောင်းဖြတ်တက်ခဲ့မှုတွေကိစ္စမှာအက်စကာလီဟာပေါ်ဝင်ပတ်သက်နေပါရယ်အဘူဇဲနဲ့အဖွဲ့ဟာဘူဟိုးကျွန်းပေါ်ကဒီအနာဘန်ဂါမျိုးလေးကိုလှင်းနဲ့ဆက်ရောက်ပြီးတော့နောက်ထပ်ပြန်ပြီးဆွဲမှုတွေလုပ်ဖို့ပြင်ဆင်နေတဲ့အချိန်မှာဖိလစ်ပိုင်စစ်တပ်နဲ့တွေ့ပြီးတော့တိုက်ပွဲတွေဖြစ်ခဲ့တာလို့ဖိလစ်ပိုင်စစ်ဖက်ကပြောပါရယ်အဲဒီကျုံဟာအဘူဇဲရဲ့အဖွဲ့ကျင်းလည်လှုပ်ရှားနေတဲ့ဖိလစ်ပိုင်တောင်ပိုင်းဒေသရဲ့အပြင်ဘက်ခြမ်းမှာရှိတဲ့အပန်းဖြေကျုံလေးဖြစ်ပါရယ်အစိုးရစစ်တပ်ကလိုက်လံထောင်လန်းနေချိန်မှာတိုက်ပွဲဖြစ်တာဖြစ်ပြီးတော့ဒီကနေ့တိုက်ပွဲအတွက်မှာတော့စစ်သွေးကြွ6ဦးအစိုးရတပ်သား3ဦးနဲ့ရဲတပ်ဦးတို့တေဆုံးခဲ့ပါရယ်ကျန်တဲ့စစ်သွေးကြွတွေကိုလိုက်လံရှင်းလင်းနေတာကြောင့်တိုက်ပွဲငယ်တွေဆက်ဖြစ်နေတော့မယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါရယ်ဘူဟိုးနဲ့စီဘူးခရိုင်တွေမှာအကြမ်းဖက်ဝါရဆွဲအုပ်စုတွေကပြန်ပြီးဆွဲမှုတွေပြုလုပ်လာခြင်းရှိတယ်ဆိုပြီးဖိလစ်ပိုင်မှာရှိတဲ့အမေရိကန်တန်ယုံကတော့ပြီးခဲ့တဲ့သတင်းပတ်ကစပြီးတော့သတိပေးချက်ထုတ်ပြန်ထားပါတယ်
။အမေရိကန်သမ္မတကတော့မလန်နီယာထရမ့်အလုပ်လုပ်ခဲ့တဲ့ Model Agency ဟာ Escort Agency ဆိုတဲ့အဖော်ပြုဖျော်ဖြေရေးဝန်ဆောင်မှု Agency ဖြစ်တယ်လို့မှားယွင်းစွပ်စွဲထားတဲ့2016ခုနှစ်ကစောင်းဖတ်တပုတ်နဲ့ပတ်သက်ပြီးအမေရိကန်သမ္မတကတော့မလန်နီယာထရမ့်ကို Daily Mail သတင်းစာထုတ်ဝေသူကဒီကနေ့ပုတ်ထူးနေ့မှာတောင်းပန်ခဲ့ပြီးရော်ကြေးပေးဖို့သဘောတူလိုက်ပါပြီ။မလန်နီယာထရမ့်ကစီးပွားရေးအကျိုးစီးပွားကိုနင့်နာစေမှုနောက်စိတ်အနှောက်အယှက်ဖြစ်ရမှုအတွက်ဒေါ်လာ350ရောကြေးပေးဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလမှာအတည်ပြုမှုနဲ့အမှုဖွင့်တာဖြစ်ပါတယ်။ကမ္ဘာပေါ်မှာဓာတ်ပုံအရရဆုံးအမျိုးသမီးတဦးဖြစ်လာရမယ့်အချိန်မှာ Daily Mail ရဲ့ရေးသားချက်ကြောင့်ဒေါ်လာတန်းချီပြီးဝင်ငွေရမယ့်အခွင့်အလမ်းထိခိုက်ရတယ်လို့အမှုဖွင့်ပါတယ်။ South Town နဲ့ Slovenia Magazine တို့မှာပထမဆုံးဖော်ပြခဲ့တဲ့ဒီရေးသားချက်မှာမယ်လနီယာထရမ့်ကိုပြည်ထစာတူလို့မှားယွင်းပုံဖော်ထားတယ်လို့လည်းသူမရဲ့ရှင်းတွေတွေကပြောပါတယ်။ Daily Mail ကဒီဆောင်မကိုမှားယွင်းဆွဆွဲချက်မှန်သိပါရဲ့နဲ့ဒါမှမဟုတ်လည်းအမှန်ကဘာလဲဆိုတာကိုရှင်းရှင်းလင်းလင်းသိအောင်မလုပ်ဖဲနဲ့ဖော်ပြခဲ့တာလို့လည်းအမှုမှာဖော်ပြထားပါတယ်။ Mrs. Trump အပေါ်ဆွဆွဲချက်တွေဟာမမှန်ကန်မှုဆိုတာကိုလက်ခံပါတဲ့အကြောင်းဒီဆွဆွဲချက်တွေကိုရုပ်သိမ်းပါတဲ့အကြောင်းဒီကနေ့ဗုဒ္ဓဟူးနေ့ထုတ်ကြေညာချက်မှာ Daily Mail ကပြောဆိုထားပါတယ်။ရေးသားဖော်ပြထုတ်ဝေခဲ့မှုကြောင့် Mrs. Trump နင်နာခဲ့ရတာအလုံးအတွက်လည်းတောင်းပန်ပါတယ်လို့ဖော်ပြထားပါတယ်ရှင်
။ပင်လယ်တပြောင်းတွေဒီတင်လာနေကဖန်ထားတဲ့အိန္ဒိယတင်မောသား10ဦးကိုလုံခြုံရေးတပ်ဖွဲ့တွေကကယ်တင်နိုင်ခဲ့ပြီလို့ဆိုမာလီယာအစိုးရတာဝန်ရှိသူတွေကပြောပါတယ်။MSPL Council တင်မောကတင်မောသားတွေအားလုံးဘေးအန္တရာယ်ကင်းခဲ့တဲ့လူမျိုးရေးတပ်ဖွဲ့တွေစီရောက်နေကြပြီလို့ဟိုပြိုမျိုးတော်ရဲ့ဝင်ဖြစ်တဲ့ Abdullah Ahmed Ali က VOA Somalia ဌာနကိုပြောပါရတယ်။တင်မောမလေးမှုကသူနဲ့အတူကားထဲမှာရှိနေတယ်လို့လည်းမျိုးတော်ဝင်ကပြောပါရတယ်။ဟိုပြိုကန်းလုံကတင်မောပေါ်ကနေတင်မောသားတွေကိုရွှေ့ပြောင်းပြီးတော့ဖမ်းခဲ့တဲ့ပင်လယ်တပြား၄ဦးကိုလည်းလူမျိုးရေးတပ်ဖွဲ့တွေကဖမ်းဆီးထားပြီလို့သူကပြောပါရတယ်။တင်မောပေါ်ကတင်မောသား၂ဦးကိုလည်းပြီးခဲ့တဲ့တင်းလာနေ့အစောပိုင်းမှာလူမျိုးရေးတပ်ဖွဲ့တွေကတွေ့ရှိထားတာပါ။ ဆိုမာလီယာနိုင်ငံကတ်စပီယိုမြို့ကိုကွန်မြူစီတွေလာပို့တဲ့တင်မော့ကိုဧပြီလ၁ရက်နေ့ကပင်လယ်တပြားတွေပြန်ပြီးဆွဲခဲ့တာဖြစ်ပါတယ်ခင်ဗျာ
။ယာရုကဖြုတ်ချခံခဲ့ရတဲ့တောင်ကိုရီးယားသမ္မတဟောင်ပတ်ကွန်ဟေကိုနောက်တရင်ပတ်တင်းလာနေလောက်မှာဆွဲချက်တင်နိုင်မဲ့အနေအထားရှိတယ်လို့အစိုးရရှေ့နေုံတာဝန်ရှိသူတွေကပြောပါတယ်။သမရယာရုကဖြုတ်ချခံရတဲ့အထိဖြစ်စေခဲ့တဲ့အာဂတိလိုက်စားမှုအရှုပ်တော်ပုံနဲ့ပတ်သက်ပြီးပြည်မှုဆိုင်ရာဆွဲဆိုချက်ကိုသမရဟောင်းပတ်ရင်ဆိုင်ရပွဲရှိတယ်လို့လည်းအစိုးရရှေ့နေတွေကဒီကနေ့ပြောပါတယ်။သမရတာဝန်ထမ်းဆောင်စဉ်ကာလအတွင်းမိတ်ဆွေရင်းနဲ့ပေါင်းပြီးစီးပွားရေးလုပ်ငန်းကြီးတွေထံကနေငွေညှစ်ခဲ့ပြီးကုမ္ပဏီတွေထံကလည်းလက်ယူခဲ့တာအပါအဝင်မမှန်မကန်လုပ်ရက်တွေရှိခဲ့တယ်ဆိုတဲ့အစိုးရရှေ့နေတွေရဲ့ဆွတ်ဆွဲချက်နဲ့သမရဟောင်းပတ်ကွန်ဟေးကိုပြီးခဲ့တဲ့လကဖမ်းဆီးခဲ့ပြီးစိုးမျိုးတော်အနီးကအချုပ်ခန်းမှာဖမ်းထားပါတယ်။သမရဟောင်းပတ်ကွန်ဟေးကိုဆွဲချက်မတင်ပဲနောက်တရင်ပတ်ဗုဒ္ဓဟူးနေ့အထိထိမ့်သိမ့်ခွင့်ရရှိထားတာလည်းဖြစ်ပါတယ်။ဆွဲချက်တင်ခံရမယ်ဆိုရင်တော့သမရပတ်အနေနဲ့6လလောက်ကြာမြင့်နိုင်တဲ့တရားရုံးတင်စစ်ဆေးမှုလုပ်ငန်းစဉ်အတွင်းဖမ်းဆီးထိမ့်သိမ့်ခံထားရမှာလည်းဖြစ်ပါတယ်။အခုဆွတ်ဆွဲခံထားရတဲ့အတိုင်းသာလက်ပြီးလက်ယူမှုနဲ့ဆွဲချက်တင်ခံရပြီးကျူးလွန်တယ်လို့စီရင်ချက်ချမှတ်ခံရရင်တော့သမရဟောင်းပတ်အနေနဲ့ထောင်နှံတက်တက်ချမှတ်ခံရတဲ့တဲ့အရေးနဲ့လည်းရင်ဆိုင်ရမှာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရှီကာဂိုလေးဆိပ်မှာ United Airlines American လေးကြောင်းလိုက်လေယာဉ်ပေါ်ကနေခီးတဲ့တူအူကိုအတင်းအဓမ္မဒီရွတ်တိုက်ဆွဲချခဲ့တဲ့ဖြစ်ရဖြစ်ခဲ့ပြီးတဲ့နောက်မနေ့အင်္ဂါနေ့ကထုတ်ပြန်တဲ့လေးကြောင်းလိုက်ကြေညာချက်မှာတော့ဒီလိုပြုမှုဆက်ဆံမှုမျိုးဘယ်သူ့ကိုမှဘယ်တော့မှမလုပ်သင့်ဘူးလို့အမှုဆောင်အရာရှိချုပ်ကပြောဆိုထားပါတယ်ရှင
်။မတ်တကင်ထိုင်တဲ့ကိုသားညိုဦးတို့ကသတင်းတွေကိုကြေညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့မြန်မာအချင်းသား2000ကျော်ကိုဒီကနေ့မှာပြန်လွတ်ပေးလိုက်တဲ့အကြောင်းတင်ဆက်ပေးကြပါမယ်ဒီကနေ့ဧပြီလ12ရက်နေ့မှာမြန်မာနိုင်ငံတဝမ်းအချင်းတောင်အသီးသီးကကောင်းမွန်စွာနေထိုင်ပြီးတော့စီကံလိုက်နာတဲ့အချင်းသားစုစုပေါင်း2000ကျော်ကိုအထုရှုရက်နဲ့ပြန်လွတ်ပေးလိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံယုံကသတင်းထုတ်ပြန်လိုက်ပါတယ်တကြမ်းတိုင်းငယ်အချင်းထောင်လက်ဆွဲဥပဒေနဲ့အညီအထူးလျှော့ရက်နဲ့ပြန်လွှတ်ပေးလိုက်တာဖြစ်ပြီးတော့နှစ်သက်မှာစိတ်သက်လူသက်ဘဝသက်စတင်ဖို့ရည်ရွယ်တယ်လို့လည်းထုတ်ပြန်ကြတဲ့မှာပါရှိပါတယ်။လွတ်လိုက်တဲ့2000ကျော်ထဲမှာဘယ်သူတွေပါဝင်ပါလဲဘလို့အမှုတွေနဲ့စီစစ်ရွေးချယ်လွှတ်ပေးလိုက်ပါလဲဆိုတဲ့သုံးသက်ချက်သတင်းပြည်စုံကိုမတ်စုမွန်ကတင်ဆက်ပေးပါမယ်။
NND မျိုးသားဒီမိုကရေစီအဖွဲ့ချုပ်အရသာအစိုးရတနှစ်ပြည့်တဲ့အချိန်မြန်မာနှစ်သက်ကူသကြံကာလမတိုင်ခင်ဒီကနေ့ဧပြီလ12ရက်နေ့မှာတော့မြန်မာနိုင်ငံတဝက်လုံးမှာရှိတဲ့အချင်းတောင်အချင်းစခန်းအသီးသီးကစီကဲလိုက်နာပြီးတော့ကောင်းမွန်စွာနေထိုင်သူအချင်းသူအချင်းသားပေါင်းစုစုပေါင်း2283ယောက်ကိုအထူးလျှော့ရက်ခန်းစား권ပြုပေးလိုက်ပါတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကဒီကနေ့သတင်းထုတ်ပြန်လိုက်ပါတယ်အစိုးရအနေနဲ့ပြစ်ဒဏ်ကြခံနေရတဲ့အချင်းသားတွေကိုပြစ်ဒဏ်ကြခံနေစဉ်မှာစီကဲလိုက်နာမှုကောင်းမွန်စွာနေထိုင်မှုတို့အပေါ်အခြေခံပြီးအကျဉ်းတော်လက်ဆွဲနီးဝရီအပိုက်8048တို့အရာအထူးလျှော့ရက်ကိုခန်းစား권ပြုလိုက်တာလည်းဖြစ်ပါတယ်အခုလိုမျိုးတကြမ်းမတိုင်ခင်အကျဉ်းတော်လက်ဆွဲဥပဒေနဲ့အညီအထူးလျှော့ရက်နဲ့အကျဉ်းသား2000ကျော်ကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးနိုင်ငံရေးကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့အတွေ့အမှုဦးတိန်နိုင်ကတော့အကျဉ်းသားတွေကိုလွှတ်ပေးတဲ့အခါမှာဘလို့အမှုမျိုးဘလို့မူပေါင်မျိုးတွေနဲ့စီစစ်ပြီးလွှတ်ပေးလိုက်တယ်လဲဆိုတာကတော့မရှင်းလင်းဘူးလို့ဆိုပါတယ
်လွတ်ခါနီးတဲ့လူကိုပဲအထူးဆော့ရဲစုမရဲပေးပြီးတော့ဟိုလှုပ်ပေးလိုက်တဲ့သဘောပါဆိုလိုကြတာကဓာတ်လျှောက်ကျွန်တော်တို့တိုက်တွန်းနေတာကတိကျကျွန်တော်တို့လှုပ်ပေးတဲ့ဆိုတာရည်ရွယ်ချက်ကောင်းကောင်းရှိဖို့လိုပါတယ်နှစ်ချက်မူရှိဖို့လိုပါတယ်သုံးချက်စနစ်တကျစီစစ်ဖို့လိုပါတယ်အခုထိဒီအကျဉ်းသားလေးကိုလှုပ်ပေးတဲ့ဆိုတဲ့ဟာကစီစစ်တဲ့ဘုတ်ဆိုတာဒီကနေ့ထိမရှိသေးပါဘူးခေတ်ဆက်ဆက်ပါပဲမဖြစ်သေးတဲ့ကိစ္စမျိုးတွေဖြစ်ခဲ့တာတွေကအများကြီးပါဟိုလှုပ်တဲ့အခါမှာတော်တော်ကိုရှင်းရှင်းလင်းလင်းမရှိတဲ့ကိစ္စမျိုးတွေတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ကပဲဘယ်လိုအကျဉ်းသားမျိုးတွေပါလဲဘယ်လိုမျိုးဟိုဟာတွေပါလဲဆိုတော့လိုက်ပြီးတော့စုံစမ်းပြီးတော့ဒီပြည်သူလူထုကိုနိုင်ငံတကာကိုကျွန်တော်တို့ကမီဒီယာတွေတစ်စက်ပဲဖြစ်ဖြစ်ကျွန်တော်တို့စိတ်မထုတ်ပြီးတော့ပဲဖြစ်ဖြစ်ထုတ်ပြန်ရတဲ့ကိစ္စမျိုးတွေဖြစ်ပါတယ်
အကျဉ်းသားတွေကိုအပြစ်ဒဏ်ကြခံနေရတဲ့အချိန်စီကဲလိုက်နာမှုနဲ့အထူးလျှော့ရက်လွှတ်ပေးလိုက်တဲ့အထက်မြန်မာနိုင်ငံအကျဉ်းတော်တီးတီးမှာအကျဉ်းကြခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေလဲသမားအလုသမားရေးတက်ကြွလှုပ်ရှားသူတွေနဲ့တိုင်းရင်းဒေသတွေမှာလက်နက်ကင်ဖွဲ့တွေနဲ့ပတ်သက်တဲ့ဆိုတဲ့ဆွဲချက်တွေနဲ့ထိမ့်သိမ်းခံထားရတဲ့အကျဉ်းသားတွေကိုလည်းအမျိုးသားယဉ်ကြားစစ်ရေးကိုအခြေခံပြီး NND အစိုးရအနေနဲ့ပြန်လွှတ်ပေးတင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်တဦးဖြစ်တဲ့ဦးထွန်းကြည်ကပြောပါတယ်
2183လောက်ကိုအကျဉ်းတော်လက်ဆွဲနှီးဝရီအပိုက်ရှင်းဖို့ နေချင်းရနော်နိုင်ငံတော်နိုင်ငံအဲ့ပုံကိုရုံးရနေပြီးတော့တက်တဲ့ပုံစံကဒီချိန်မှာကအလွန်တရာမှကျွန်တော်တို့တိုင်းပြည်တွေအရေးကြီးတဲ့မျိုးသားပြန်လည်ပြည်ရင်းရင်းနဲ့ဒီနေ့ညဉ့်ညဉ့်ရဲ့အတွက်ကိုပြည်သူတို့တရားလုံးဝပြည်နေတဲ့အပြစ်ဝထားတာလေအဲ့ဒီပုံမှာနိုင်ငံရေးကျင်းသားဆိုတာကအမျိုးသားပြန်လည်ပြည်ရင်းရင်းပြည်နေညဉ့်ညဉ့်ရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ပါတယ်လေဒါကြောင့်အမျိုးသားပြန်လည်ပြည်ရင်းရင်းနဲ့ပြည်နေညဉ့်ညဉ့်ရဲ့အတွက်ကိုထိခိုက်စေမဲ့ဟောနိုင်ငံရေးကျင်းသားတွေကိုမလို့ပဲအဲ့ထားမယ်ဆိုရင်တော့ကျွန်တော်တို့အမျိုးသားပြန်လည်ပြည်ရင်းနဲ့ပြည်နေညဉ့်ညဉ့်ရဲ့ကိုပြန်တုံ့ပြန်မယ်အနေအထားမျိုးဖြစ်သွားပြီလေကျွန်တော်တို့တိုင်းရင်းသားဒေသတွေမှာနော်အမမျိုးမျိုးနဲ့ဆက်ဆက်ခံပြီးတော့အနှိမ့်ဆုံးစကွန်တစ်နဲ့ပေါ့ဗျာ။နော်။ဖတ်ပြီးခံရတဲ့ကျွန်တော်တို့မြင်းကုံမိုင်းသမားတွေဖြစ်တဲ့အတိုင်းသားနဲ့နဲ့ကဲအဖွဲ့စည်းတွေရဲ့နောက်တစ်ခုကအဲဒီဒီတောင်ရတောင်ရနယ်လို့ဓမ္မခုတ်ပွားရင်းနဲ့နော်။ဖန်ခံရတဲ့အော်စတြေးလျနဲ့ဆက်သွယ်တယ်လို့ PNL လေးနဲ့ဆက်အဲ့လိုမျိုးဖန်ခံတာအရာတွေကလည်းအများကြီးရှိတယ်ပေါ့။အဲ့ဒါအဲ့ဒါတွေကိုတကယ်ပြင်ကြတော့ဗျာ။လှုပ်ပေးတင်တယ်ဗျာ။ဒီနေ့လုံနေတဲ့အမျိုးသားပြန်လည်ပြည်ရင်းနဲ့ပြည်ရင်းညဉ့်ညဉ့်ရောအမှန်တကယ်ကျွန်တော်တို့ကတော့မထိခိုက်စေချင်ဘူး။
တကြံမတိုင်ငယ်အထူးလျှော့ရက်နဲ့အခုပြန်လွတ်ပေးလိုက်တဲ့အကျဉ်းသား2283ယောက်ထဲမှာတော့နိုင်ငံရေးအကျဉ်းသားတွေပါဝင်တာမရှိသလောက်ပါပဲလို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB ရဲ့အတွေ့အမှုဦးတိန်နိုင်ကအခုလိုပြောပါတယ
်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားဘယ်နှယောက်ပါလဲဆိုတာကိုကျွန်တော်မသိဘူးဆိုတော့အခုထိစုံစမ်းသလောက်ကတော့ကျွန်တော်စီရင်ရဆိုတော့တယောက်မှဟိုပါတာမတွေ့ရသေးပါဘူးပုံမှန်66နဲ့သတိထားတဲ့ကိုမျိုးရန်အောင်ဒီတယောက်တော့ဟိုပါတယ်ဆိုတာကိုသိရတယ်ဒါကလည်းလွန်ပြီဆိုတဲ့ကိစ္စပေါ့အခုသူတို့ထုတ်ပြန်ခြင်းအရဆိုရင်အထူးစုမှတ်ရပေါ့ဗျာအထူးလျှော့ရဆိုတဲ့အခြေအနေမျိုးကတော့ကျွန်တော်တို့လိဒါတော့ကတော့ဒီထောင်ပိုင်းလျှော့ရတို့ကျင်းတော်ဒီအလုတ်လျှော့ရတို့အဲ့ဒါမျိုးတွေနဲ့ပဲပေးတယ်လို့ကျွန်တော်တို့အဲ့လိုပဲယူဆပါတယ်
အခုတကြံမတိုင်ခင်အကျဉ်းသားတွေကိုလွှတ်ပေးလိုက်တဲ့အကျဉ်းတော်စခန်းတွေကတော့ရန်ကုန်တိုင်းဒေသကြီးဦးစီးမှုရုံးက450ကျော်မန္တလေးတိုင်းဒေသကြီးက400ကျော်စကိုင်းတိုင်းအေရဝတီတိုင်းရှမ်းပြည်နယ်ပဲခူးတိုင်းက100ကျော်စီနဲ့မွန်ပြည်နယ်တနင်္သာရီတိုင်းနဲ့ကချင်ပြည်နယ်တို့ကအကျဉ်းသားတချို့ကိုပြန်လွှတ်ပေးလိုက်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်ရှင
်မဆူမွန်တင်ဆက်သွားတာပါအခုတစ်ခါမှာတော့ပဲခူးတိုင်းကတန်ကျပ်အဖွဲ့နဲ့ဆက်ဆက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်ဘကပများအဖွဲ့ချုပ်နဲ့အခြေခံပြည်နာကျောင်းသားသမဂ္ဂတို့ရဲ့ဥဝေတန်ကျပ်အဖွဲ့ဟာပဲခူးတိုင်းကနေမီတွေကိုထွက်ပြီးတော့တကြံကာလအတွင်းတန်ကျပ်ဖြောပြေးတွေလောက်ကြတာမှာရဲစခန်းကတာဝန်ရှိသူတွေကလိုက်လာပြီးတော့မြို့နယ်အုပ်ချုပ်ရေးမှူးရဲ့ခွင့်ပြုချက်တရားမယ်ဆိုပြီးတော့ပြောဆိုခဲ့ပါတယ်။ဒါပေမဲ့သူတို့တန်ကျပ်အဖွဲ့ကတော့ခွင့်ပြုမိတ်တယ်မှာမဟုတ်တဲ့အကြောင်းနဲ့စီစဉ်ထားတဲ့အတိုင်းမြို့နယ်တွေကိုလှည့်လည်ဖြောပြေးဖို့ဆက်လက်လှုံ့ဆော်သွားမယ်ဆိုပြီးတော့ပြောသွားပါတယ်။အပြည့်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ်
။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေချက်သိမ်းရေးပါဝင်နိုင်ငံရေးတန်ကြပ်တွေပါဝင်တဲ့ဘကတနဲ့အကတတွေရဲ့ဒေါင်းအွေတန်ကြပ်အဖွဲ့ဟာပဲခူးတိုင်းပြည်မျိုးကအထွတ်မှာပြည်မျိုးမှာရဲစခန်းကစခန်းမှုအပါအဝင်အာဏာပိုင်တွေကတကြံဖြောပြေးကားနောက်ကိုလိုက်လာပြီးခွင့်ပြုမိတ်တင်ပြီးထွက်ဖို့အတွက်ပြောဆိုခဲ့တယ်လို့ဆိုပါတယ်။တကြံကာလအတွင်းတန်ကြပ်ကားတွေကိုခွင့်ပြုမိတ်တင်ပြီးမှထွက်ရမယ်ဆိုတာနဲ့ပတ်သက်လို့ဒေါင်းအွေတန်ကြပ်အဖွဲ့ရဲ့ကော်မတီခေါင်းဆောင်တူဦးဖြစ်တဲ့ကိုလာပြေးကတော့အခုလိုပြောသွားပါတယ
်။ဟောခွင့်ပြုမိတ်တင်ပြီးထွက်ပြေးရတာခင်ဗျ။ว่าคือเวลานี้ก็มีกันนี่แหละเนี่ยย้ายมาเปียย้ายมาเนี่ยย้ายมาเนี่ยไอ้ทักษิณย้ายมาเนี่ยเนาะย้ายมาเนี่ยคือเนี่ยตาวยาคุ้นอยู่กับเนี่ยเนี่ยนี่สักแค่ไหนเนี่ยครับเพราะฉะนั้นคือเนี่ยคือเนี่ยคุ้นอยู่กับเนี่ยนี่ว่าคือเนี่ยเดี๋ยวจะมาตะยะรีบขึ้นเนี่ยเดี๋ยวจะยังมาคือเนี่ยคุ้นอยู่กับเนี่ยอะคือคือเนี่ยที่เราชื่อชื่อได้ที่ตะบงไล่ด้วยตะยะด้วยคือเนี่ยคือเนี่ยคุ้นอยู่กับเนี่ยเนี่ยสมัยนี้ဘာကြောင့်လဲဆိုတော့ဒေါင်းအိုးဝေတန်ကျက်ကားက
ဒေါင်းအိုးဝေဖြောပြေးရေးတန်ကျက်ကားနောက်ကိုလိုက်ခဲ့တာဟာပြည်မျိုးနဲ့အထွေထွေအုပ်ချုပ်ရေးမှုရှိမှခွင့်ပြုမိတ်တင်ဖို့အတွက်ပြောဆိုရတာဖြစ်တယ်လို့လည်းပြည်မျိုးမှရဲစခန်းမှုကတော့အခုလိုပြောသွားပါတယ
်။ဘိုးတော်သူတို့ဟုတ်ကဲ့ခုချက်လေးအလို့တူခိုင်းတာပါ။ဆယ်ဦးဆယ်နှစ်ပြည့်ဆိုတော့ဒီဘိုးတဲ့ဒီဘွားခေင်္ဂါဝါဖြစ်နေတယ်သူအဲခေင်္ဂါပြောမနေစေသူတို့ကျွန်တော်တို့ကအထွေထွေကိုကျွန်တော်တို့ကလည်းဘာရောမှဒီလိုဟောခုခုဝေရောတော့ပြောရအဲ့လိုပြောတာဘာလို့ဝေရောတရားပါအောင်ဟာအဲ့လိုဟိုခုကမစားအဲ့လိုရှိပါလေဆိုတာပြောတာမကားပါဘူးကျွန်တော်တို့က
မဟာတကြံကာလအတွင်းမှာကျောင်းသားတွေကတော့ခေစနစ်ကိုထင်ရစေတဲ့တန်ချက်တွေတိုင်းပြည်တွင်းကအခြေအနေတွေကိုမီးမောင်းထိုးတင်ပြတာတွေကိုနှစ်စဉ်တန်ချက်ထိုးပြီးတင်ပြလေ့ရှိတာပါ။ဒေါင်းအဝေတန်ချက်အဖွဲ့ကတော့ဧပြီလ17ရက်နေ့ကနေစတင်ပြီးပဲခူးတိုင်းအတွင်းမှာဖျော်ဖြေမှုတွေလုပ်ခဲ့ပြီးနိုင်ငံရေးတန်ချက်တွေဖြစ်တာကြောင့်အခုလိုမျိုးခွင့်ပြုမိတ်တင်ခိုင်းတာဖြစ်မယ်ဆိုပြီးပြောဆိုခဲ့ပါဗျ။ဒါပေမဲ့သူတို့အဖွဲ့ဟာပဲခူးတိုင်း ီတာယာဝတီ30ရွှေတောင်နတ်တနေစတဲ့မြို့နယ်တွေဘက်စီကိုတွားရောက်ပြီးသူတို့ရဲ့တန်ချက်တွေကိုမဟာတကြံကာလမှာဖျော်ဖြေသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။မိမတင်ပေးပို့ထားတာပါ။တဆက်ထဲမှာပဲတကြံပွဲဝင်နေဆန်တဲ့တင်တဲ့ပုဂ္ဂိုလ်တင်ဆက်ပေးကြပါသေးတယ်။နောက်ဖြန်ဧပြီလ23ရက်နေ့ဆိုရင်မြန်မာတို့ရဲ့နှစ်တကူးပွဲတော်စကြံကျိုးနေစပါပြီဒီလိုရိုးရစကြံနှစ်တကူးပွဲတော်မှာမြန်မာနိုင်ငံအနှံ့ပြားမှာပျော်ရွှင်စရာအဆိုးကဖျော်ဖြေစီစဉ်နေများလာသလိုနှုတ်ပညာရှင်တွေကလည်းအလုံးများတက်တဲ့ချိန်လေးဖြစ်ပါတယ်ဒါကြောင့်ဒီနှစ်နှစ်တကူးစကြံပွဲတော်မှာဒီအနှုတ်ပညာရှင်တချို့ရဲ့လှုပ်ရှားမှုစီစဉ်တချို့ကိုသိအောင်လို့မက်ခင်ပြူထွေးကဆက်သွယ်မေးမြန်းထားပါတယ်ရှင်
မြန်မာတို့ရဲ့ရိုးရနှစ်တကူးစကြံပွဲတော်ဟာမနေ့ဖြန်ဧပြီလ23ရက်နေ့ဆိုရင်တော့အကျိုးနေစပါပြီလူကြီးလူငယ်မရွေးပျော်ရွှင်နိုင်တဲ့ရိုးရာရေသပင်ပွဲတော်နဲ့အတူရိုးရာတကြံတချင်းတွေတန်ချက်တွေအကအလဖျော်ဖြေမှုတွေနဲ့နေရာတိုင်းမှာတည်ထန်တာတဲ့အချိန်ပဲဖြစ်ပါတယ်။ဒီလိုအချိန်မျိုးမှာဖျော်ဖြေပွဲတွေနဲ့အလုပ်များလေးရှိတဲ့အနုပညာရှင်တွေဒီနှစ်မှာရောဘလို့အစီအစဉ်တွေနဲ့အလုပ်များကြပါမလဲ။တကြံကာလကိုသူတို့တွေဘလို့ဖြတ်သန်းကြမှာပါလဲ။ကိုပိုင်တန်ဆင်တွေနဲ့နာမည်ကြီးတဲ့တည်ထန်ရှင်မိမိဝင်းဖေကတော့ဒီနှစ်တကြံမှာဖျော်ဖြေရေးပွဲတချို့တက်ရောက်ဖို့ရှိပေမဲ့လို့တကြံကာလအတော်များကတော့မိသားစုနဲ့အတူအေးအေးချမ်းချမ်းဖြတ်သန်းသွားမယ်လို့ဆိုပါရစေ
။ဒီနှစ်တကြံမှာအကျိုးနည်းကတော့ဒီနေ့နိုင်တိုင်းဝန်ကြီးချုပ်ကဖိတ်ထားတဲ့အတွက်ကျွန်မသွားပြီးတော့ဖွင့်ပွဲသွားဆိုပါမယ်။ပြီးရင်နောက်နေ့မနေ့ရန်ကုန်ပြန်ရောက်ပါမယ်။အကြနေမှာပြန်ရောက်ပါမယ်။ရောက်ပြီးတော့မြို့တော်ဝန်မန္တပ်မှာနှစ်ကြိမ်လောက်ဆိုဖို့အစီအစဉ်ရှိတယ်။အများကြီးတောက်လျှောက်ဆိုဖို့မရှိပါဘူး။အဲ့ဒီကျန်တဲ့အားတဲ့အချိန်လေးတွေကတော့မမေ့ကိုခေါ်လို့မယ်။ဖေဖေနဲ့စကားတွေပြောမယ်ဖေဖေအကြီးဆွဲလိုက်မယ်ထင်ပါရဲ့အဲဟာဖေဖေနဲ့အခုပြီးတော့သူ့အဖော်လုံးမှာပေါ့နော်မမေနဲ့ဖေဖေနဲ့နည်းနည်းကုသိုလ်ကောင်းမှုလေးလုပ်ဖို့ရှိပါရဲ့မုံလေးတွေအိမ်မှာလုပ်ပြီးတော့ဒါအိမ်နီးနားချင်းတွေဝင်နေမမေဒီနေ့တကြံအေးတန်းတန်းမှာပဲကုသိုလ်ရေးလေးလုပ်ပြီးတော့ဖြတ်သန်းမှာပ
ါ Lazy Club တေဂီတာဝိုင်းရဲ့ဂီတမူကိုနိုင်စောရဲ့အတန်ကိုလည်းနှာထောင်ချီအောင်ပ
ါဒီနေ့ကအနားယူရတဲ့ကြံပါဗျာမိသားစုနဲ့ရှိနေမှာကျွန်တော်အိမ်မှာပဲဆက်တဲ့အလဲခီးလက်ထွက်ထုံးမှာပေါ့နော်အခုတော့တိနေတော့မယ်တောင်းကုန်တကြံကိုကျွန်တော်တို့ဒီကလေးအမတ်တရတော့လဲလဲနေပေါ်မှာ
ဒီနေ့ရန်ကုန်တကြံမှာရေကစားမန်တက်တွေနဲ့ဖျော်ဖြေမန်တက်တွေတိတိတသာနေပါသွားတဲ့အတွက်အမှုပညာရှင်တွေအတော်များများအလုံးလက်မဲ့ဖြစ်သွားရတယ်လို့လဲကိုနိုင်စောကပြောပါတယ
်နေ့ကဖျော်ဖြေရတားနေတယ်လေပြီးဝိုင်းနေရလဲအဲ့လိုပေါ့နော်ရန်ကုန်မှာအစိုးရ policy နဲ့နည်းနည်းလေးတော့ပြည်ပေးသက်တွေနဲ့အမှုပညာရှင်တွေကြောင်းမှာနည်းနည်းလေးကြီးရရိုက်သွားတာပေါ့ရန်ကုန်တိုင်းအစိုးရ policy ကလည်းလူရတကြံကိုအားပေးမှလားခစ်တဲ့တကြံကိုလည်းမခံတာလားအဲ့ကြားထဲမှာအမှုပညာရှင်တွေကြော်ပြမှုတွေကတော့မနက်တည်းမပြီးတဲ့ခါကျတော့အမှုညာရှင်တော်တော်များတော့လုံးလမဲ့ဖြစ်တာပေါ့ဒါတော့အလုံးချုပ်ရရပါတယ်ကျွန်တော်အခုအလုပ်ကိစ္စတခုနဲ့ကျွန်တော်ဟာရွှေကုန်းနေသွားတာညကဒီမြို့ထဲကနေကံတော်ကြီးတစ်လျှောက်ပဲရွှေကုန်းနေသွားရွှေကုန်းတန်းနေတမလာရီဘက်ကပြန်ဒီဘက်ပြန်ကျွန်တော်မနက်တခုမှမရှိဘူးကံတော်ကြီးတဝိုင်းမှာလည်းဘာမနက်မှမရှိဘူးရွှေကုန်းနေမှာလည်းဘာမှမရှိဘူးဒီပြန်လာတဲ့ကဘာကြီးပြားလာမှာလည်းဘာမှမရှိဘူးတမလာရီဘက်ကမြို့ထဲမှာလည်းဘာမှမရှိဘူးအဲ့လိုမရှိတဲ့မနက်တကြံကျွန်တော်တက်တက်တယ်ပါဒီတစ်ခါပဲတွေ့လို့ရတယ
်ဒီနေ့ရန်ကုန်တကြံကအရင်နှစ်တွေထက်တော့တိတ်ဆိတ်နေတယ်လို့တိတ်တန်ရှင်ကော်နီကလည်းပြောပါတယ်
ဒီနေ့ကတော့တိတ်ဆိတ်ပါတယ်ညီမမကော်တင်နာကတော့တကြံရဘလို့မျိုးဖြစ်နေသလားမကော်ရုံငယ်တုန်းကလိုပဲမကော်ငယ်ပွဲတွေမရှိဘူးလေမကော်ရုံအစိုးရဖြစ်တဲ့ချိန် 87 မှာအစိုးရဖြစ်တယ်ဆို 88 မှာရေးခင်းဖြစ်တယ်ဆိုဘာပွဲမှမရှိဘူးဒါပေမဲ့ဘာလို့ရှိလဲဆိုအစိုးရဝင်ကြီးမန်ဒတ်တွေရှိမယ်နောက်တော့မှခက်လေးနည်းနည်းကောင်းတာတော့ဘင်ချင်တို့ဇင်းဇင်းတို့ TV တို့အဲ့လိုမန်ဒတ်တွေပေါ်လာတာပေါ့သူတို့မိသားစုမန်ဒတ်တွေပေါ့အဲ့မှာလေသူက DY ခေါ်မယ်share ခေါ်မယ်အဲ့လိုမန္တလေးက DY နေပေါ့အဲ့လိုမျိုးတွေနဲ့ပွဲလို့ရအဲ့လောက်ပဲဆိုတော့မကော်ထင်တာကတော့အဲ့ဒီခက်ကိုပြန်ရောက်သွားမယ်ပုံစံမျိုးပေါ့
ဒေသရှင်ကော်နီရဲ့ဒီနှစ်တကြံကာလအစီအစဉ်ကရောဘယ်လိုများပါလဲ
မကော်ကဟိုတဝဲသွားမယ်မကော်ရဲ့မမီရဲ့ကိုအောင်ရင်ပါမယ်နောက်မိုးစံပါမယ်နောက် evening star ပင်နဲ့သွားမှာ
ပြောလိုက်သမျှသချင်းအယ်ဘမ်နဲ့လက်တော်နာမည်ကြီးနေတဲ့ဒေသရှင်ဖြူပြည့်စုံကတော့ဒီနှစ်တကြံကာလတလျှောက်လုံးမုံရွာပရိသတ်နဲ့အတူရှိနေမယ်လို့ပြောပါရယ
်ကျွန်တော်ကတကြံကိုမုံရွာမြို့မှာဆော်ပြေတင်ဆက်ပြရမယ်ပေါ့နော်ပုဂ္ဂလိကမန်ဒတ်တစ်ခုမှာပဲမုံရွာမှာရှိတဲ့မော်မျိုးကန်ဒေတာပြည်သူတွေနဲ့အတူဒါဆော်ပြေတင်ဆက်မှုရင်းရေပတ်ဒေတာမန်ဒတ်မှာပေါ့ကျွန်တော်ပြောပြရမယ်ကျွန်တော်နဲ့အတူဒေသရှင်တွေရောနိုင်ငံတော်ဒေသရှင်ကိုအာသာနေတို့တော့ပုပ်ပိုးတို့မမွတ်လွင်တို့ပြီးတော့ညီမငယ်လေးတွေခွေးထက်တို့ပြည်ကင်းမှုတို့လည်းမျိုးပေါ့ညီမငယ်လေးတွေလည်းပါတယ်ကျွန်တော်အနုပညာရှင်တွေဆွေးနွေးတင်ဆက်မှုဖွဲ့ထဲမှာဒါမော်ရွာမြို့မှာဒီနေ့ကိုတော့ဆွေးနွေးတင်ဆက်ပေးရပါမယ်
။ဒီနေ့ရန်ကုန်တကြံပွဲတော်မှာတော့စီဝါပြည့်မန်တက်တွေစောက်ခွင့်မပြုဘူးလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောထားပြီးတကြံကာလအတွင်းဖျော်ဖြေကြမယ့်တန်ချက်တွေကိုလည်းတက်ဆိုင်ရာတာဝန်ရှိသူတွေကကြိုတင်စစ်ဆေးသွားမယ်လို့ဆိုထားတာကြောင့်ဒီပေါ်မှာဝေဖန်မှုတွေရှိခဲ့တယ်လို့ဒေဂီတာဖျော်ဖြေရေးလုပ်ငန်းတွေနဲ့အနုပညာရှင်တွေအများပြားလဲအနေနဲ့အများထိခိုက်ခဲ့ရတာပါရှင်။
ရှိပါခင်ဗျာ
မြန်မာနိုင်ငံရဲ့ခီးတော်လာမှုတွေမှာမတော်တဆမှုတွေကြောင့်ထိခိုက်သေဆုံးမှုတွေမကြမကြာတွေ့နေမြင်နေရပါတယ်။မကြာသေးခင်ကဆိုလို့ရှိရင်လည်း ERI တိုင်းငွေမြင့်အတွင်းမှာဆက်လက်တိုက်တာကြောင့်လူ30လောက်သေဆုံးခဲ့ရပါတယ်။အခုကြံတွင်းကာလမှာဆိုလို့ရှိရင်လည်းနှစ်စဉ်လူလူပဲရင်မတော်တဆမှုတွေဖြစ်နေပြီးတော့လူထိခိုက်သေဆုံးမှုတွေဖြစ်ရပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံမှာအများပြည်သူတွေခီးတော်လာကြတဲ့ကုန်းချောင်း၊ရေချောင်း၊လေချောင်းဆိုင်ရာဘေးကင်းလုံခြုံမှုတွေမှာဘာတွေလိုအပ်ချက်တွေရှိနေသလဲ။နောက်ခီးသွားတွေဘေးကင်းဖို့အတွက်အာဏာပိုင်တွေဘက်ကဘာတွေပြင်ဆင်ထားဖို့လိုအပ်သလဲစတဲ့ခီးသွားဘေးကင်းလုံခြုံမှုဆိုင်ရာအခြေအနေတွေကိုလာမယ့်စနေနေ့ဒိုင်းအလီလိုက်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323829554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။သတင်းရှင်တွေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ VOA ကနေဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါရစေ။တော်တော်ရှင်တွေအတွက်တကြံအကျိုးတိလက်ဆောင်အနေနဲ့ခင်ဖုံးတီဆိုထားတဲ့ OK နာထားဆိုတဲ့တခြင်းကိုတင်ဆက်ပေးကြပါမယ ဒါရှိနေလေတကြံအကျိုးတိလက်ဆောင်ကိုချိန်နဲ့တက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်။ VOA ကနေမကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့မြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ်ချက်နဲ့မြန်မာရေးသုံးသပ်ချက်စတဲ့စီစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်တာရှင်များရှင်2019ခုနှစ်ဧပြီလ12ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
အများစုကတော့တိတ်ထဲထဲဝင်ဝင်တော့တိမဲ့ပုံမရှိပါဘူး။ဒါပေမဲ့ဒေါက်တာထောလွင်တို့ဒေါက်တာဒေဝီတန်းစင်တို့လို့တဘာဝပေါင်းလို့နေနေပတ်သက်တဲ့ပညာရှင်တွေက
ဟောင်းတင်းစာဆရာကြီးဦးကျော်ရင်မြင့်ကဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်စီစဉ်မှာဆွေးနွေးသုံးသက်ထားတာကိုမကြခင်မှာပြည်စုံနားဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြန်မာမီဒီယာမြင်ကွင်းအပတ်စဉ်အားကစားခန္ဓာဆရာတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ရှမ်းပြည်နယ်မူဆယ်ကဗန်မာဖြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့တဲ့င်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့အတွင်းကမြောက်ရီဗန်နဲ့မြန်မာစီးပွားရေးဗန်ကိုမနေ့ညပိုင်းတုန်းကအမည်မသိလက်နက်ကိုင်အဖွဲ့ကနေပြီးတော့ဖြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒေသခံရဲတပ်ဖွဲ့ကပြောပါတယ်။စီးရီးတင်းမမှုတွေရှိနေစေဖြစ်တဲ့အဲ့ဒီဒေသမှာဒီအဖြစ်ပြကြောင့်ဒေသခံတွေအနေနဲ့လုံခြုံရေးပိုင်းကိုပိုးပြီးစိုးရိမ်လာကြပါတယ်။နေ့စဉ်ကျင်းပမြင်ဖြစ်တဲ့ရွေးရတကြံပွဲကိုလည်းဒီနေ့မှအကျဉ်းဆုံးသာကျင်းပနိုင်မဲ့အခြေအနေမှာရှိနေတယ်လို့မြို့ကန်တွေကပြောပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအင်္ဂါဆက်သွယ်မေးမြန်းထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းမြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်တွင်းကမြောက်မတီပန်နဲ့မြမစီးပွားရေးပန်ကိုအမည်မသိလက်နက်ကန်ဖွဲ့တစ်ခုကနေပြင်းထန်တိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့ပါတယ်။အင်္ဂါနေ့ညပိုင်းမူဆယ်ပန်ပြစ်ခတ်တိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့မူဆယ်မြို့မှရဲစခန်းကသူရဲမှုအိမ်ကြီးက VOA ကိုခုလိုပြောပါတယ
်။ညပြစ်ခတ်မှုကတော့ပထမ9:10မိနစ်လောက်ကတော့မြမစီဝိုင်းပန်မူဆယ်နောက်ကျောင်းနေဒုတိယအင်ပွားတစ်ခုနဲ့ပြစ်လိုက်တယ်။အချက်ပြစ်တယ်။ကြီးပိုက်တစ်ခုနဲ့ပြတ်သွားတယ်။ကျန်တာတော့ဘာမှမရှိ9:15လောက်ကျတော့ကျွန်တော်တို့ညဦးတီတယ်ယောက်ရီဆောင်ဟိုဘက်ပန်းလုံးငါးလမ်းထိပ်တက်တယ်အပီရှင်နဲ့ပြစ်လိုက်တယ်။ယောက်ရီဆောင်ရဲ့ဟိုယောက်ရီဆုနဲ့စလုံးလေးတော့ပြတ်သွားတယ်။ဒါမှမဟုတ်တိုင်မှုလို့လာပြီးဟွာပြတာကတော့ယောက်ရီကိုပြစ်တာကတော့သူတို့အပီဂျီလို့ယူဆတယ်။မဇီဝိုင်းပန်ညတော့40ဘုံနဲ့ပြစ်တယ်ဆိုတဲ့သဘော။ထိခိုက်တာကမရှိတော့
။ယောက်ရီပန်နဲ့မြမစီးပွားရေးပန်ကိုလက်နက်ကြီးနဲ့ရှောင်းလခင်တဲ့ပြိုင်တဲ့ပြစ်ခတ်ဆိုက်ခတ်ခဲ့တာပါ။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာလက်နက်ကင်ဖွဲ့စည်းတွေများပြားနေတဲ့အတွက်ဘယ်ဖွဲ့စည်းရဲ့လက်ချက်ဆိုတာအတိမပြုတ်နိုင်သေးသလိုဒေသလုံခြုံရေးအတွက်တပ်မတော်ကနေနယ်မြေရှင်းလင်းရေးလှုပ်ဆောင်နေစေလို့သူရဲမှုအင်းမြစ်ကပြောပါရတယ်
။ရောလောဆယ်တော့ကျွန်တော်တို့ကတိုက်ခတ်တဲ့ဖွဲ့အစုံစမ်းစေတပ်မတော်ရဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဒီတုစီရတော့ပုံမှန်လက်ကင်းနေပတ်ကင်းနေနဲ့လက်ဆောင်ရွက်နေတယ
်။မူဆယ်မြို့သွင်းမှာဘုံပေါက်ကွဲမှုတနက်နဲ့ပြစ်ကတ်မှုတွေကြိုကြားဆိုဆိုလို့ဖြစ်နေတာပါ။ဒီလိုပြစ်ခတ်မှုဖြစ်ပွားနေတဲ့အနေအထားကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့မူဆယ်မြို့ခွန်ညိုတစ်တီးပွဲယုံပိုင်ရှင်ဆိုင်းခင်မောင်ကပြောပါတယ
်။မယ်မီအေးချမ်းလှုံ့ဆော်မှုမရှိတဲ့ပုံမှာတော့လည်းနေရထိုင်ရတာတော့တိတ်အဆင်မပြေဘူးပါလေ။နောက်အတွင်းကားလာမှုအခြေအနေကတော့အဲ့လိုမျိုးနည်းနည်းဖြစ်လိုက်ပြီးဆိုရင်ညတိတ်မထွက်ကြတော့မူဆယ်မှာည9:00နောက်ပိုင်းဆိုရင်တော့တိတ်ပြီးတော့သွားလာမရှိတဲ့လောက်ပါ။
ဒါအပြင်ရခိုင်နှစ်ကစီစီကကကျင်းပလေးရှိတဲ့ရိုးရတကြံပွဲကိုလည်းဒီနှစ်မှာလုံခြုံရေးစိုးရိမ်နေရတဲ့အခြေအနေကြောင့်ကျင်းပဖို့ပြင်ဆင်မှုတွေမတွေ့ရသေးဘူးလို့လည်းဆိုင်းခင်မောင်ကဆက်ပြောပါတယ
်။ဒီအခုပောက်ကွဲမှုဖြစ်နေတဲ့တော့ဒီနှစ်တကြံကလည်းဒီမှာလုံခြုံရေးအခြေအနေကလည်းတော့ချုပ်ပြီးလုံမဲ့သဘောမှာတွေ့ရတယ်။ခါတိုင်းလိုမျိုးစီစီကကအီးတော့လုံမဲ့ပုံမပေါ်တော့။ဘာလဲဒီသားလုံခြုံရေးဆောင်နေတော့စိုးရိမ်စိတ်တွေနဲ့ပါ။ကျန်တဲ့အခုတည်းကိုသူအားကျုံးမှတက်ပြင်ဆင်ထားတဲ့ပုံစံမျိုးကိုတော့တိတ်မတွေ့ရသေးဘူး။ခါတိုင်းနဲ့နဲ့နဲ့ထူးခြားတာလေးကိုတကြံနဲ့နီးနေပြီ
။မူဆယ်မြို့နယ်အတွင်းမှာပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလ20ရက်နေ့ကမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့ဝင်တွေဖြစ်တဲ့ကချင်လွတ်လပ်ရေးသမတော် KNA ၊တမ်းပလောင်မျိုးရလူမျိုးရေးသမတော် TNLA ၊မြန်မာမျိုးရများဒီမိုကရက်တစ်မဟာမိတ်သမတော် MNDAA ကိုကတပ်ဖွဲ့တွေကနေမူဆယ်မြို့နယ်ကစစ်သားနဲ့ရဲတပ်ဖွဲ့စခန်းတွေပြင်တရ9မိုင်နေဆက်ကုံတွေရေစခန်းကိုပါပြစ်ခတ်တိုက်ခတ်ခဲ့ပါတယ်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကိုခိုင်ကြောင်မဲဒီဘောဘက်မှာမြမတမတော်နဲ့တောင်းမလောင်တပ်ဖွဲ့ KIU ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲတွေကလည်းကြိုကြားဖြစ်နေဆဲရှိနေပါတယ်ခင်ဗျာ
။ နိုင်ငံတည်င်းပေးပို့ထားတာပါခုတစ်ခါမှာတော့မြန်မာမီဒီယာမြင်ကွင်းကိုတင်ဆက်ပေးကြပါတယ်ဒီတစ်ပတ်မှာတော့ UWSA ဝါတက်ဖွဲ့ရုံးကိုအာဏာပိုင်တွေတက်ရောက်စစ်ဆေးတဲ့တည်င်းငွေစေဝါသုံးဆွဲသူတွေကိုထောင်ဒဏ်နှိမ့်ချေမချတော့ဘဲနဲ့လူမှုရေးပြစ်ဒဏ်ချမှတ်မယ်ဆိုတဲ့တည်င်းဆရာတွေကိုနားဆင်ကြဖို့ရှိပါတယ်မဲအိမ်ခိုင်ကရေးသားပြီးတော့ဥဆောင်မှုဝေကကူညီတင်ဆက်ထားပါတယ်ရှင်
သတင်းပတ်မြန်မာမီဒီယာမြင်ကွင်းမှာအထူးတလဲသတိထားမိစရာသတင်းတွေမှာပထမဦးဆုံးတင်ပြချင်တာကတော့ဝမ်ပီသွေးစည်းညီညွတ်ရေးတပ်မတော် UWSA ရဲ့လာရှိုးဆက်ဆံရေးရုံးကိုဒေသခံရဲတပ်ဖွဲ့ကပြီးခဲ့တဲ့သတင်းပတ်တွင်မှာရိုက်ချိုးဖျက်ဆီးပြီးတော့ဝင်ရောက်ရှာဖွေခဲ့တဲ့ဖြစ်ရပါရှမ်းပြည်နယ်ရဲတပ်ဖွဲ့ရဲမှူးချုပ်ကနိုင်ငံတော်ကထုတ်ပြန်ထားတဲ့ကျင့်သုံးဥပဒေတွေနဲ့အညီရှာဖွေဝရမ်းတွေပါပါဝင်ပြီးစနစ်တကျဝင်ရောက်ရှာဖွေခဲ့တာဖြစ်ကြောင်းဒီလိုဝင်ရောက်စစ်ဆေးရမှာပောက်ကွဲစီရတဲ့ပစ္စည်းတွေနဲ့ကြည်တွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အပီလာ9ရက်နေ့ကတောင်ကြီးမြို့ဖရားပြည်ရက်ွက်မှာအမျိုးသားတဦးနေအိမ်ဝင်းအတွင်းမိုးဝထောင်ပြီးတော့တနတ်နဲ့ပြစ်ဖောက်မှုပြုလုပ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ကမတင်ကားလို့ဖမ်းဆီးစစ်ဆေးရမှာလက်နက်ကန်ဆောင်သူဟာ UWSA လာရှိုးဆက်ဆံရုံးနဲ့ဆက်ဆက်မှုရှိနေတဲ့အကြောင်းစုံစမ်းသိရတဲ့အတွက်ဆက်ဆံရုံးကိုဝင်ရောက်ရှာဖွေခဲ့တာဖြစ်တယ်လို့သိရပါတယ်။ဒီလိုလှုပ်ဆောင်ခဲ့တဲ့နယ်ပတ်သက်ပြီးတော့ပြန်လည်တောင်းပန်မှု UWSA ကကြေညာချက်ထုတ်ပြန်ထားပြီးတော့မတောင်းပန်ရင်တုံ့ပြန်မှုတွေဆောင်ရွက်ရမယ်ဆိုပြီးတော့သတိပေးထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ဘက်ကတော့တစုံတရာတုံ့ပြန်မှုအစီအစဉ်မရှိဘူးလို့ပြည်နယ်ရဲတပ်ဖွဲ့ရဲမှူးချုပ်အောင်အောင်ကပြောပါတယ်။နောက်ဆက်လက်ပြီးတော့တင်ပြခြင်းနဲ့စိတ်ဝင်စားစရာသတင်းတစ်ပုဒ်ကတော့အနာဂတ်မှာမူရစ်ဆေးဝါးအသုံးပြုသူတွေကိုနှိမ့်ရှေထောင်ဒဏ်တွေအပြစ်ပေးတော့မှာမဟုတ်ဘူးဆိုတဲ့အကြောင်းပဲဖြစ်ပါတယ်။လက်ရှိမူရစ်ဆေးဝါးဥပဒေပုံမှန်အရမူရစ်ဆေးဝါးသုံးဆဲသူတွေကိုထောင်ဒဏ်3နှစ်ကနေ5နှစ်ထိပြစ်ဒဏ်တွေချမှတ်နေတဲ့နေရာမှာနောင်ကိုလူမှုရေးပြစ်ဒဏ်အဖြစ်တနေ့ကို2နာရီအနည်းဆုံးနာရီ180ကနေနာရီ240အထိချမှတ်ဖို့ပြင်ဆင်တဲ့ဥပဒေနဲ့အစားထိုးကြောင်းပြည်ထရေးဝန်ကြီးဌာနရဲ့ထိတ်တန့်တာဝန်ရှိသူတဦးကပြောကြားတယ်လို့မီဒီယာသတင်းတွေမှာဖော်ပြထားပါတယ်။မူရစ်ဆေးဝါးသုံးဆွဲသူကိုထောင်ချတာဟာဘာအကျိုးမှမရှိဘဲနိုင်ငံတကာမှာအပြစ်ပေးတယ်လို့လူမှုရေးဆိုင်ရာပြစ်ဒဏ်မျိုးပြောင်းလဲပြီးတော့သတ်မှတ်ပေးဖို့မူရစ်ဗဟိုနဲ့ဆက်ဆက်အဖွဲ့တွေကရှင်းနေကြုံအပါအဝင်သက်ဆိုင်ရာလွှတ်တော်ရေးရာကော်မတီတွေကိုအကြံပြုတင်ပြထားခဲ့တယ်လို့ဆိုပါတယ်။မူရစ်ဆေးဆွဲတာကိုယောဂါတစ်ခုဖြစ်သတ်မှတ်တဲ့အတွက်အစိုးရကတာဝန်ယူပြီးတော့ကုသပေးနေကြောင်းသိရပါတယ်။ဆေးဆွဲသူတွေအနေနဲ့အဖမ်းခံရမှာမပူပင်ရပဲမှတ်ပုံတင်နိုင်ပြီးတော့မိဘတွေအနေနဲ့လည်းစိတ်ပူစရာမရှိတဲ့အကြောင်းပြောပါတယ်။အပြစ်ပေးရမှာလဲလူမှုရေးပြစ်ဒဏ်အဖြစ်ရက်ရွာတန်ရှင်ရေးဆောင်ရွက်တာလမ်းပြင်နာစတဲ့အကျိုးပြုလုပ်ငန်းတွေကိုတစ်နေ့ကို2နာရီလုပ်ရမှာဖြစ်တယ်လို့ပြစ်ဒဏ်ခံရသူတွေအနေနဲ့တိတ်ပြီးတော့အပန်းမကြီးနိုင်ဘူးလို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲမှူးကြီးဦးတင်ဝင်းကပြောပါတယ်။နောက်ဆုံးအနေနဲ့ကတော့မြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ကိုဆွေဝင်းရဲ့ပြောဆိုရေးသားချက်တွေနဲ့ပတ်သက်လို့သာသနာညှိနှိုင်းစေမှုနဲ့ဖွင့်ထားတဲ့အမှုကိစ္စနဲ့ပတ်သက်ပြီးတော့သာသနာရေးဝန်ကြီးဌာနရဲ့မှတ်ချက်ပေးပို့စာပေါ်နိုင်ငံရေးပါတီတွေကကန့်ကွက်စာထုတ်ပြန်တာကိုတွေ့ရပါတယ်။တရားစီရင်ရေးပေါ်လွှမ်းမိုးတာလားဆိုတဲ့အမြင်နေတရားစီရင်မှုလွတ်လပ်မှုမရှိတော့ဘူးဆိုတဲ့အမြင်တွေပေါ်အခြေခံပြီးတော့ထုတ်ပြန်ခဲ့ကြတာတွေ့ရပါတယ်။ဝန်ကြီးဌာနအနေနဲ့အဲ့ဒီလိုမှတ်ချက်ပေးခွင့်ရှိသလား။မှတ်ချက်ပေးတာဟာဖြစ်ပွားနေတဲ့အခြေအနေကိုပိုးပြီးတော့ရှုပ်ထွေးနိုင်စေသလားစတဲ့ဝေဖန်ပြောဆိုမှုတွေလည်းဖြစ်နေတာကိုတွေ့ရပါတယ်။အဲ့ဒါနဲ့ပတ်သက်လို့သတင်းမီဒီယာသမားတဦးနဲ့ဖြစ်မြန်မာဂျာနယ်လစ်ကွန်ရက်ရဲ့အလုံးမှုဆောင်တဦးဖြစ်တဲ့ဦးမြင့်ကျော်က
သံတမန်ရေးဝန်ကြီးဌာနကိုဆွေဝင်းစီကိုပို့လိုက်တဲ့သူ့ရဲ့သဘောထားမှတ်ချက်အနေနဲ့ပတ်သက်ပြီးတော့အမြင်မျိုးမျိုးကွဲပြားနေကြတဲ့ဟာတွေကြားနေရတယ်။ဟိုနိုင်ငံရေးပါတီတွေကတော့စုပြီးတော့ကိုပါတီ၊ကြံ့ခိုင်ပါတီကဦးဆောင်တော့ဟိုနိုင်ငံရေးပါတီကိုပါတီကဒီဟာနဲ့ပတ်သက်ပြီးတော့ဟိုထုတ်ပြန်ချက်တွေထုတ်ခဲ့တာလေးရှိတယ်။သူတို့ကကန့်ကွက်တဲ့သဘောမျိုးဟိုထုတ်ပြန်ခဲ့တယ်။ဟိုတကယ်တမ်းကျတော့ဒီကျွန်တော်မြင်မှာတော့တာဝန်ထမ်းဝန်ကြီးဌာနကဒီကိစ္စဒီအကြောင်းအရာကဒီအကြောင်းနဲ့ပတ်သက်လို့ကြွမ်းကျင်တဲ့ဝန်ကြီးဌာနတစ်ခုအနေနဲ့မှတ်ချက်ပေးတဲ့ဟာလို့ကျွန်တော်မြင်တယ်။ဒီဟာဟိုတရားရုံးကိုလွှမ်းမိုးဖို့ကြိုးစားတဲ့တရားရုံးရဲ့လွတ်လပ်ခွင့်ကိုထိပါရရောက်တယ်ဆိုတဲ့ဟာမျိုးတော့တရားစီရင်ရေးလွတ်လပ်ခွင့်ထိပါရရောက်စေတယ်လို့ကျွန်တော်တော့မမြင်ဘူး။သူကကြွန့်ကျင်တဲ့တက်ဆိုင်တဲ့ဝန်ကြီးဌာနတစ်ခုအနေနဲ့မှတ်ချက်တစ်ခုဟိုပေးခွင့်ရှိတယ်လို့တော့ကျွန်တော်မြင်တယ
်။အခုသတင်းပတ်ထဲမှာတော့နိုင်ငံတော်သမ္မတကြီးဦးထင်ကျော်ရဲ့တရုတ်နိုင်ငံချစ်ကြီးခီးစဉ်ကရင်အမျိုးသားစည်းရုံး KNU အဖွဲ့ရဲ့16ကျင်းမြောက်ကွန်ကရစ်နဲ့ထိတ်တန်းခေါင်းဆောင်တွေရွေးချယ်မှုသတင်းအစရှိတာတွေဟာလူများစိတ်ဝင်စားဖို့သတင်းတွေဖြစ်တဲ့အကြောင်းသိကြရင်ညီကုန်းထုတ်လိုက်ရပါမယ်
မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတစ်ခါမှတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးစင်ပါတယ်။ဒေါ်ဆန်းစုကြည်ရဲ့အခုတစ်ခေါက်တရုတ်ခီးစဉ်အတွင်းမှာမြစ်ဆုံရေကတာစီမံကိန်းနဲ့ပတ်သက်လို့အဖြေတစုံတရာပေါ်ထွက်လာလိမ့်မယ်လို့ပြည်သူတွေကမျှော်လင့်နေကြပါတယ်။နှစ်ဖက်အကျိုးအတွက်အထူးသဖြင့်မြန်မာအကျိုးအတွက်ဘယ်လိုဆုံးဖြတ်သင့်တယ်လဲဆိုတာကိုတရုတ်ပြည်အခြေဆိုင်မြန်မာရေးသုံးသပ်သူဒေါက်တာလှကျော်စောဝိုင်းရင်သတင်းစာဆရာကြီးဦးကျော်ရင်မြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင်။
ကျွန်တော်ဒီကနေ့ဆရာရင်းဆရာမကိုမိကျင်တာကတော့မြစ်ဆုံကိစ္စဖြစ်ပါတယ်ရွန်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုဖြီးသွားမှာဖြစ်ပါတယ်ဒီကိစ္စကိုမလွှဲမသွေဆွေးနွေးပါလိမ့်မယ်ဒီကိစ္စဟာမြန်မာပြည်သူတွေအထူးအလေးထားတဲ့ကိစ္စလည်းဖြစ်ပါတယ်အပြင်းထန်ကန့်ကွက်ခဲ့ကြတယ်စီမံကိန်းကရနိုင်တဲ့အကျိုးအမြတ်ကဘယ်လောက်ရှိသလဲဆိုတာကိုအမှန်တကယ်နားလည်သဘောပေါက်ခဲ့ကြရလားဆိုတာကိုလည်းသိကျင်ပါတယ်ပထမဆုံးကဆိုကောင်ကိုသူတို့ချင်းချင်းစဉ်းစားနိုင်တဲ့အခြေအနေရှိခဲ့ရတာဆိုတော့ကျွန်တော်သိကျင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအစိုးရကိုလူကြိုက်မများတဲ့အတွက်အစိုးရလူသူများအစီအစိုးရလူသူများကန့်ကွက်ရမယ်ဆိုတဲ့ဘောထားကလည်းတစ်ခုရှိနေတဲ့အတွက်ကြောင့်ပထမဆုံးကျွန်တော်အဲ့ဒါကိုသိကျင်ပါတယ်။ဒီမြစ်ဆုံကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေအပြင်းထန်ကန့်ကွက်ခဲ့ကြတဲ့အများစုကဒါဟာသူတို့ဟာအခြေအနေမှန်ကိုသိလို့ကန့်ကွက်တယ်လို့သတင်းစာဆရာတူအနေနဲ့ဆရာဦးကျော်မြင့်ထင်ပါသားခင်ဗျာ။
အများစုကတော့တိတ်ထဲထဲဝင်ဝင်တော့တိမဲ့ပုံမရှိပါဘူးဒါပေမဲ့ဒေါက်တာခေါ်လွင်တို့ဒေါ်ဒေဝီတန်းစင်တို့လို့တဘာဝပေါင်းမှုနည်းနဲ့ပတ်သက်တဲ့ပညာရှင်တွေကသူတို့ရဲ့သုံးသက်ချက်တွေမှာလည်းလက်ခံနိုင်ပွဲမရှိဘူးလို့သူတို့ကသုံးသက်ထားတယ်ဒါကတော့ပြည်သူလူထုကအများကြီးလေ့လာတယ်ဖတ်ရှုတယ်နားယူတယ်ဒါကြောင့်မလို့ပြည့်ပြည့်ချာချာမသိဘူးလို့တော့ပြောလို့မရပါခင်ဗျာဆရာကြီးဆရာမကြီးကပြောတဲ့ဟာတွေကိုခံယူပြီးမှကန့်ကွက်ကြတာလို့မြင်ပါတယ်
ဟုတ်ကဲ့သဘောပတ်ဝန်းကျင်အချင်းတော့မြစ်တစ်ခုကိုပိတ်ဆို့ပြီးတော့ရေကာတာပေါင်းများများစွာလုပ်မယ်ဆိုတော့ဒါထိခိုက်နေနိုင်မှုရှိမယ်ဆိုတော့သိကြပါရဲ့ဒါပေမဲ့စီးပွားရေးအများဆုံးကိုတော့လူတွေနားလည်ကြရလားမြန်မာနိုင်ငံရဲ့စွန့်အင်လူအချက်အတွက်သတိဒေတာအဖြစ်ထောက်ပံ့ဖြစ်နိုင်တယ်ဆိုပြီးတော့တရုတ်ဘက်ကထောက်ပြတာလည်းတွေးလာရပါတယ်ဆရာကိုင်းနှုံးမြန်မာတွေရမယ်ဘာညာဆိုတော့အဲ့ဒီဟာကိုနားလည်ကြရဲထင်ပါသလားခင်ဗျာဆရာပဲဆက်ကြောက်ပါဦ
းဟုတ်ကဲ့နားလည်ကြပါရဲ့ဗျဟိုခွဲဝေခံစားမယ်မှညာနှုတ်အချိုးအစားလည်းမြန်မာနိုင်ငံအတွက်ကအနေအမနဲ့တယ်ပေါ့နော်အဲ့ဒီအပေါ်မှာလည်းစိတ်ကြီးသဘောမကျလို့ကန့်ကွက်ကြတာပါပါတယ်အကျိုးမြတ်ခွင့်ဝေခံစားမှုလည်းနဲ့တယ်နောက်တစ်ခုကထိခိုက်မှုကများမယ်ဆိုတဲ့အသည့်တော့ပြည်သူအများစုမှရှိပါတယ်ဗ
ျဟုတ်ကဲ့ဆရာမဒေါက်တာဖြတ်ကျော်စောရဲ့သဘောထားလည်းသိကြပါတယ
်ဒီမှာတော့ဟိုပြည်သူလူထုကိုအပြစ်မတင်ဘူးဘာဖြစ်လို့လဲဆိုတော့ဖြောက်ဗမာပြည်ရဲ့တရားစာတပ်ပစ္စည်းတွေရောင်းချနေတာလုတ်ကိုင်းနေတာဗမာပြည်မှာဒီလောက်ဝင်ငွေတွေရခဲ့ရသားနဲ့ပြည်သူတွေဘဝနည်းနည်းမှမတိုးတက်လာတဲ့အခြေအការအောက်မှာဗမာပြည်သူတွေကတော်ရုံတိုင်ရုံမယုံနိုင်တော့ပါဘူးအဲ့တော့သူတို့အတွက်တကယ်အကျိုးအမြတ်ရှိမရှိဆိုတာသေချာရှင်းပြနိုင်မှသူတို့လက်ခံကောင်းလက်ခံတယ် NLD အစိုးရကတက်လာပြီးတဲ့နောက်ကော်မရှင်ဖွဲ့ပါတယ်အဲ့ဒီကော်မရှင်ကနော် ARD မြစ်ဆုံမြညာမြကွမ်းဆိုပြီးတော့သူကအဲ့လိုနာမည်ကြီးနဲ့ခွဲပြီးတော့ဖွဲ့လိုက်တာဖြစ်တယ်။အဲ့တော့အဲ့လိုဖွဲ့လိုက်ပြီးတော့ပြည်သူလူထုကိုအစိုးရဘလောက်အကောင်းကဘလောက်ကိုကဘလောက်ရမယ်ကိုကဘလောက်ပေးရမယ်ဆိုတာပွင့်ပွင့်လင်းလင်းနဲ့ထင်သာမြင်သာရှိစွာချပြမယ်ဆိုရင်ကျမတို့ပြည်သူတွေနားလည်နိုင်စွာရှိမှာပါ။ကျမတို့ပြည်သူလူထုကအကောင်းဆုံးရွေးချယ်တတ်ပါလိမ့်မယ်။
ဟုတ်ကဲ့ဆရာကျော်မြင့်အဲ့တော့အခုလောလောဆယ်မှာအဲ့တော်တော်ကဒေါက်တာနဲ့ကျော်စောပြောတဲ့အစိုးရကဖွင့်စည်းပေးထားတဲ့ကော်မရှင်အခြေအနေကဘလောက်များစီးရပါပြီလဲခင်ဗျာအဲ့ရဲ့အဖြေကဘယ်တော့ပေါ်ထွက်လာနိုင်မယ်မျှော်လင့်နိုင်ပါလဲ
သူကဟိုဘယ်နေ့ report ပြန်ပေးရမယ်ဆိုတော့ထုတ်ပြန်ခြင်းနဲ့ဖွဲ့ထားကြကိုတော့ပြည်သူလူထုကသိကြပါတယ်မြစ်ဆုံကိုအခုတည်းလည်းပြည်သူကစိတ်ဝင်စားမှုရှိနေတဲ့အတွက်ကြောင့်မို့လို့အဲ့ဒီကော်မတီဖွဲ့လိုက်တာကိုလည်းစိတ်ဝင်တစားနဲ့စောင့်ကြည့်နေကြပါတယ်ဗျာ
လက်ဗရောင်းကိစ္စမှာအဒေါန်ဆန်းစုကြည်ကိုယ်တိုင်ပါဝင်ပြီးတော့လှုပ်ဆောင်ခဲ့ပေမဲ့ဒေသခံတွေကတော့သိမကျင်ကြဘူးခင်ဗျာအခုကတော့ဘယ်လိုဖြစ်လာနိုင်လဲလို့ဆရာသုံးသပ်မိပါလဲဆရာ
ဟုတ်ကဲ့အချင်းကြီးစီမံကိန်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့ပုဂ္ဂလိကအမြင်ကတော့ဒေါန်ဆန်းစုကြည်သုံးသပ်ထားတဲ့ report ကတော်တော်ကောင်းပါတယ်အဲ့ဒီစီမံကိန်းပါ report အတိုင်းသာအကောင့်တွေဖော်မယ်ဆိုလို့ရှိရင်ဟိုနှစ်ဖက်မြတ်တာတဲ့အခြေအနေမျိုးမှာရှိပါတယ်အဲ့တော့ဒေါန်ဆန်းစုကြည်ကတော့သူကဟိုနိုင်ငံတကာအမြင်ဂရိကဝတ်တွေတည်ရမယ်ဆိုတဲ့အမြင်မျိုးပတ်ကနေပြီးတော့သူရည်တည်ပြီးတော့မှစဉ်းစားတာများတာကိုမြစ်ဆုံစီမံကိန်းကိုလည်းဒေါန်ဆန်းစုကြည်စဉ်းစားတဲ့အခါမှာကျွန်တော်ကဟိုတစ်ချိန်ကအစိုးရကျင်းတည်ခဲ့တဲ့ဂရိကဝတ်ဆိုတာမျိုးကိုထည့်ပြီးစဉ်းစားမယ်ဆိုရင်အဲ့ဒီတုန်းကသဘောတူတဲ့ မြန်မာဘက်ကအစိုးရရဲ့လူတွေရဲ့စိတ်အခြေအနေကိုလည်းထည့်စဉ်းစားကြည့်ကြပါတယ်။ဥပဒေကြောင့်မှအယူတို့အသက်မပြည့်သေးတဲ့သူတို့ဉာဏ်ရည်မပြည့်တဲ့လူတွေကိုချော့မော့ချင်းကြောက်သဘောတူတာမျိုးဆိုရင်ဥပဒေကြောင့်ရတရားဝင်ရလားဆိုတာမျိုးပေါ့လေ။ဒါမျိုးကိုတော့စုစဉ်းစားမယ်ဆိုလို့ရှိရင်တော့ရေဆုံးကိစ္စအဖြေရမယ်လို့ညွှန်လိုက်ပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိုလည်းမေးချင်ပါတယ်မြန်မာပြည်သူတွေရဲ့ကွန်လွေအချမ်းချင်းတရုတ်ပေါ်မှာထားရှိတဲ့သဘောထားအတော်လေးဆိုးပါတယ်အထူးသဖြင့်တရုတ်ကိုမြင်ကြတဲ့ကသူတို့ဟာမြန်မာနိုင်ငံမှာစစ်အစိုးရဆဲဆိုးရှေအောင်ဒါမိမွေပေးခဲ့တဲ့လူအဲ့ဒီဟာကိုအခွင့်အောင်းယူပြီးတော့အမျက်ထုတ်သွားတယ်လို့မြင်နေကြပါတယ်အဲ့ဒီကိစ္စကောအမှန်တရားသိရတဲ့အခါမှာပြေပြောက်နိုင်မဲ့အခြေအနေရှိပါတယ်လို့ဒေါ်လာကျော်ဆိုတော့တရုတ်ဘက်ကရောဒီအတွက်ဘလောက်ကြိုးစားမှုရှိပါလဲပြေလည်မှုဒါမြန်မာဖြစ်လာဖို့အတွက်ဟုတ
်ကျမကတော့ဒီလိုမြင်နေဦးကျော်ဆန်လားဟိုတရုတ်အနေနဲ့သူ့သူသွားပြီးအလုံးလုံးတဲ့နိုင်ငံတွေမှာအငဲငယ်များပြိပခါတွေရှိတယ်ဆိုတာမှန်တယ်သူတွေ့ရတယ်အဲ့တော့သူ့ကိုမုန်းကြတာလဲတချို့ဒေသတွေမှာတော်တော်များတယ်ဆိုတာလဲသူတွေ့ပါတယ်အဲ့တော့ဒါပေမဲ့ကျမတို့ဗမာပြည်သူတွေသူ့ကိုမုန်းတယ်ဆိုတာလဲသိတယ်ဘို့တော့လဲတရုတ်ဘက်ကဗမာပြည်သူတွေကိုကျေးဇူးတင်နေတာရှိတယ်ဘလို့မုန်းမုန်းကျမတို့ဗမာပြည်သူတွေကလက်မပါဘူးဗျခင်ဗျားကြားလားမသိဘူးပါကစ္စတန်ကဒီသင်္ဘောရေတပ်ကထောက်တဲ့အင်ဂျင်နီယာ6ယောက်ကိုဝင်တပ်ပစ်တာတခါဟိုရုရှားကမော်စကိုဟိုနင်းကြီးကိုဆိုလို့ရှိရင်လည်းဗာလဲတရုတ်ကဟို6ထပ်တိုက်ဟိုဈေးရုံကြီးတစ်ခုလုံးကိုရီးရှို့ပစ်တာကျမတို့ပုံမှန်ပြည်သူတွေဒီလောက်မရက်ဆက်ဘူးဒီလောက်မုန်းမိမယ်ဒီလိုကန်းကောင်အောင်မလုပ်ခဲ့ကြဘူးဒီအတွက်ဒါတရုတ်ကကျေးဇူးတောင်တင်ပါသေးတယ်ဟိုသူတို့ဘက်ကလည်းအမားတွေရှိတယ်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေမှာသူတို့ရဲ့စီးပွားရေးလုပ်ငန်းတချို့ရဲ့ယူတဲ့ယူထိုက်တဲ့တာဝန်ယူမှုအားနည်းတဲ့အောက်မှာသူတို့ရဲ့အားနည်းချက်တွေလည်းပြင်ရမယ်ဆိုသူတို့သဘောပေါက်တယ်။ဗမာပြည်သူတွေခံစားရတာကိုလည်းသူတို့နားလည်တယ်။ဘာဖြစ်လို့လဲဆိုတော့သူတို့နိုင်ငံတကားဖွင့်လာကြတော့လည်းသူတို့နိုင်ငံကိုတောင်ကိုရီးယားကုမ္ပဏီတွေနော်ဂျပန်ကုမ္ပဏီတွေဒီလိုပဲလုပ်ခဲ့ကြလို့ဖြစ်တယ်။ဒါကြောင့်မလို့သူတို့နားလည်နိုင်တယ်စာနာနိုင်တယ်အဲ့တော့ဗမာပြည်သူတွေဘာတွေကိုမကျေနပ်နေတာလဲဘာတွေကိုခံစားနေရတယ်ဘာတွေဘက်မှာထိခိုက်နေတယ်ဘာတွေဘက်မှာဘာလဲကြောက်ကြဖို့ရှိတယ်ပူပါမှုရှိတယ်ဒါတွေကိုသူတို့တစ်ဖြည်းဖြည်းရှာပြီးတော့တစ်ဖြည်းဖြည်းစနိုင်တဲ့ဘက်ကစပြီးလုပ်သွားမှာပဲအခုလက်ခင်ဗျာကြောက်ဖြူဘက်မှာမာဒီကျွန်းတို့ဘာတို့မှာတိရုပ်ကတော်တော်ကိုထဲထဲဝင်ဝင်ဝင်နေတာပဲအဲ့တော့အဲ့လိုပဲသူကတခြားနေရာတွေမှာသူကတဖြည်းဖြည်းတိုးဝင်ပြီးတော့ဒေသခံလူစုနဲ့ဆက်ဆံရေးကောင်းအောင်ဒေသခံလူစုလက်ခံနိုင်အောင်ဒေသခံလူစုရဲ့အခြေခံစီးပွားရေးတိုးမြင့်လာအောင်တဖြည်းဖြည်းစူးစမ်းပြီးလုပ်ပြီးသွားလိုက်တယ်လို့ထင်ရတာပဲ
ဟုတ်ကဲ့အဲ့ရခိုင်ဘက်မှာဆိုလို့အဲ့တဖြည်းဖြည်းတိုးဝင်လာနေတဲ့တရုတ်ရဲ့တိုးဝင်လာမှုကရခိုင်ဒေသခံတွေရဲ့သဘောထားရောဘယ်လိုကြားပါလဲဆရာစောစောကတော့တော့ခါခါပြီးပြီးတွေ့ကြရတယ်ဆောက်ကြွင်မြင့်နောက်ဆုံးရခိုင်ဒေသခံတွေရဲ့တရုတ်ဘောသဘောထားသူရဲ့ပြုပြင်မှုတွေကြောင့်အထူးပြုလုပ်ငန်းတွေလုပ်ပေးလို့နည်းနည်းများပျော်ပြောင်းလာရလို့ထင်ပါလားဆရာကြားမိပါလား
ကျွန်တော်သိသလောက်ထိတော့ဟိုဒေသခံတွေရဲ့သဘောထားကသိမပြောင်းလဲသေးပါဘူးတရုတ်ဘက်ကပြောင်းလဲတယ်ဆိုပေမဲ့လည်းအလုံးတိတာမြင်တာလောက်အောင်ပေါ့လေပြင်းနဲ့လောက်အောင်လေသူ့ဘက်ကကြောင်းနေတယ်လို့ကျွန်တော်တို့မကြားမိပါဘူးအဲ့တော့ဒေသခံတွေကလည်းအခုထိတော့အယုတ်ပေါ်မှာသဘောထားကြောင်းတာမတွေ့သေးပါဘူးဗျရခိုင်နယ်မှာမကပါဘူးအဲဟိုထပ်ပါတော့ပိတ်ကျင်းသကောင်းဘက်မှာပဲဖြစ်ဖြစ်လက်ပတော်မှာပဲဖြစ်ဖြစ်ဒေသခံတွေရဲ့သဘောထားကြောင်းတာတော့ကျွန်တော်မကြားပါဘူ
းနောက်တစ်ခုစောစောကဆရာပြောသွားတယ်တရားဥပဒေအရပြုစွနေတဲ့လူစိတ်မနှံ့တဲ့လူတွေကိုနဲ့လုပ်တဲ့ contract ဟာတရားမဝင်ဘူးဆိုတဲ့သဘောမျိုးဆိုတော့ဒီမြေဆုံစီမံကိန်းကိုစခဲ့တော့ကဒီဘက်ကမြန်မာဘက်ကလက်မှတ်ထိုးခဲ့တဲ့လူတွေရဲ့အနေအထားဟာဒါတကယ်လူတို့ကိုကိုစားပြုပြီးတော့လက်မှတ်ထိုးနိုင်တဲ့လူတို့အကျိုးကိုဥတည်ပြီးတော့လက်မှတ်ထိုးနိုင်တဲ့အနေအထားမျိုးမဟုတ်ဘူးလို့လည်းစဉ်းစားမှုတွေရှိပါတယ်အဲ့ဒီအခြေအနေကိုပြန်ပြင်နိုင်မယ်ထင်ပါလားဆရာဒီခါမှာ
NLD ကတချင်ကပုံလင်းမြင်လာမှုရှိအောင်လုပ်မယ်ဆိုပြီးတော့သူတို့ပြောခဲ့ကြတယ်လေအခုထိတော့အဲ့ဒီတော့ကဘယ်လိုတွေသဘောတူထားပြီးတော့ဘယ်လိုတွေလက်မှတ်ထိုးကြတယ်ဘာတွေဖြစ်တယ်ဒါတွေကိုလည်းအခုထိတော့ဘာမှပုံမှန်လည်းနေနေတာကမတွေ့ရပါဘူး။နောက်ပြည်သူလူထုကနေပြီးတန်တရားဝင်နေတာတွေလည်းရှိပါတယ်။ဥပမာလက်ပေးလက်ယူမှုတွေလက်ထိုးပြီးတော့မှလုပ်ခဲ့တယ်ဘာညာပေါ့လေဒါတော့စွတ်စွဲချက်တွေပေါ့လေအမှန်လို့တော့မဆိုလိုပါဘူး။အဲ့တော့အဲ့ဒီစွတ်စွဲချက်တွေကဟုတ်တယ်မဟုတ်ဘူးဆိုတာမျိုးတွေလည်းအခုထိဘယ်ဘက်ကမှထုတ်ပြန်ပြောဆိုနိုင်ခြင်းလည်းမရှိသေးတဲ့ခါကျတော့ပြည်သူလူထုကတော့တန်တရားဝင်နေတုံးပါပဲအဲ့ဒီတော့ကလက်မှတ်ထိုးသူတွေကလူလူကိုကိုစားပြုသလားဆိုတာတော့အဲ့ဒီတော့ကအုပ်ချုပ်ရဲ့အစိုးရကထိုးခဲ့တာပါပဲဗျ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးသိချင်တဲ့ကိစ္စကတော့ဘာလို့ကျွန်တော်မျှော်လင့်ကြမလဲခင်ဗျာဒေါက်တာကျော်စောအရင်ပြောပါဒေါက်ဆန်းစုရဲ့ဒီခီးစဉ်အတွင်းမှာအတိအကျမြေဆုံအပါဝင်နှစ်နိုင်ငံဆက်ဆံရေးအတွက်ဘယ်လောက်ထိကောင်းတဲ့သဘောဖြစ်လာနိုင်တယ်ထင်ပါလဲခင်ဗျာ
အဲ့ဒီကော်မရှင်ဖွင့်တဲ့နေ့ရလေဟိုဥဇော်သေးရဲ့အင်တာဗျူးတစ်ခုကြားလိုက်တယ်သူတို့ကအဲ့ဒီကော်မရှင်ကိုတဲ့အဲ့ဒီစာချုပ်စာတမ်းနေနဲ့ပတ်သက်တဲ့ဟာတွေအားလုံးပေးအပ်မယ်တဲ့ပေးအပ်ပြီးအဲ့ကော်မရှင်ကလူမှုသိတာသိဖို့လိုတဲ့အချက်အလက်တွေကိုသူတို့ဖွင့်ဟပြီးတော့ပြောပြပါမယ်လို့ပါတယ်အဲ့တော့ဒေါက်ဆန်းစုကြည်ကဒီခြေလမ်းကိုသူတရုတ်ပြည်မသွားခင်လှမ်းခဲ့တဲ့အတွေ့ဒါတရုတ်ကလည်းသူကပြောရရှိတာပေါ့အဲ့တော့ဒီကော်မရှင်ကထွက်လာပြီးတဲ့နောက်မှာလက်ပတော်ကော်မရှင်တော့ကလိုပဲသူအစီရင်ခံစာတင်မယ်နိုဗ ెంబ ာမှာတင်မယ်တင်ပြီးလို့ရှိရင်တရုတ်ကပမာရောနှစ်နိုင်ငံစလုံးအကျိုးသိမ့်မထိခိုက်တဲ့မျက်နှာလည်းသိမ့်မပြည့်ရတဲ့ပြည်သူလူထုကလည်းကျေနပ်နိုင်မဲ့နိဗ္ဗာန်တစ်ခုကိုရှာတွေ့နိုင်လိမ့်မယ်လို့ကျွန်မကတော့ထင်နေပါတယ
်ဟုတ်ကဲ့ဆရာကျော်ရဲ့မျှော်လင့်ချက်ကိုလည်းကြားချင်ပါတယ်ဒီခီးစဉ်ကအ
ဲကျွန်တော်ကတော့ဒေါက်တာဆူကြည်ကလည်းပြည်သူလူထုအများစုလက်မခံတဲ့မြေဆုံကိစ္စကိုသူရှေ့တိုးဖို့လို့အတွက်စဉ်းစားလိမ့်မယ်မထင်ပါဘူး။တရုတ်ဘက်ကလည်းသူကမြေဆုံကသူ့တဲ့တလောက်အဓိကတော့မကြပါဘူး။သူမြေဆုံကိုလက်လျှော့လိုက်မယ်ဆိုရင်သူအနောက်ဖက်ပင်လယ်ထွက်ပေါက်ကိုသူကြီးကြီးထူးထူးရနိုင်ပါလိမ့်မယ်။တရုတ်ကအဲ့ဒါကိုလဲနိုင်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့သူ့အတွက်မဟာဗျူဟာမြောက်တဲ့ကြောက်ဖြူကူမင်းအဝေးကြီးကားလန်းနေရထားလန်းနေပိုင်တိုင်းနေပင်လယ်စိတ်ကန်းနေဒါရီနဲ့မြေဆုံနဲ့တရုတ်ဘက်ကလေလိမ့်မယ်လို့ကျွန်တော်တို့အဲ့ဒီလိုညွှန်လင့်ပါတယ်ဗ
ျပရရှိမြတ်ဗျာဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့အတွက်တာဝန်ရှိသူတွေရဲ့ယူသားမှုပြင်းနေမြင်သာရှိမှုနဲ့ပြည်သူလူထုရဲ့ချင်းချင်းစဉ်းစားနိုင်မှုတို့ဟာအဓိကလိုအပ်ချက်တွေဖြစ်တယ်လို့ထင်မိပါကြောင်းပြောကြရင်ဒီလိုပါအစီအစဉ်ကိုဒီမှရင်ဒီကုန်းချလိုက်ပါရစေခင်ဗျာကျေးဇူးတင်ပါတယ်
ကိုကျော်ရံသားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ခုခါမှာတော့အပတ်စဉ်တင်ဆက်ပေးနေကြအာခစားကနာကိုနားဆင်ကြမှာပါ။ကိုရဲနိုင်တင်ဆက်ထားပါတယ်ရှင်။
လာပါ view ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။စပိန်နိုင်ငံသားဆာဂျီယိုဂါစီယာဟာသမားဆန် Open Gaudi Champion ဖြစ်ပြီးတော့ပထမဆုံးမေဂျာဖလားကိုရသွားပြီဖြစ်ပါတယ်။ Arsenal နည်းပြ Arsenal Wenger ကတော့ Chili Tai Sumu Sanchez ဟာအသင်းမှာဆက်နေခြင်းလေလို့ပြောလိုက်ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့တနင်္ဂနွေနေ့ကပျုံယမ်းမြို့မှာကျင်းပခဲ့တဲ့မြောက်ကိုရီးယားမာရသွန်ပြိုင်ပွဲစတာတွေကိုဒီတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။သမားစစ် Open Gaudi ပြိုင်ပွဲမှာတော့စပိန်နိုင်ငံသား Sergio Garcia အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ American နိုင်ငံ Georgia ပြည်နယ် Augusta မှာကျင်းပတဲ့သမားစစ် Open Gaudi ပြိုင်ပွဲ၄ရက်မြောက်နောက်ဆုံးနေ့မှာစပိန်က Garcia နဲ့ England က Justin Rose တို့တမန်ရိုက်ချက်တဲ့ 6 ချက်ရှော့ရိုက်ပြီးတော့တည်ဖြစ်နေတာကြောင့် Sudden Death Playoff ကစားကြတာမှာပထမဆုံးကျင်းပါပဲ Garcia ကတမန်ရိုက်ချက်တဲ့တစ်ချက်ရှော့ရိုက်ပြီး Justin Rose ကတစ်ချက်ပိုရိုက်တာကြောင့် Garcia အနိုင်ရသွားတာပါဒါဟာအသက်38နှစ်ရှိဖြစ်တဲ့ဂါစီယာအတွက်တော့ပထမဆုံးမေဂျာဆုဖလားလည်းဖြစ်ပါတယ်။ဂါစီယာကတော့သူအခုလိုပထမဆုံးမေဂျာဖလားရလိုက်တဲ့အတွက်ဝမ်းသာတယ်လို့ပြောပါတယ်။အထူးသဖြင့်သူအားကျခဲ့ရတဲ့ကွယ်လွန်သွားပြီဖြစ်တဲ့စပိန်ဂေါဒီအကျော်မော်ဆာဗီဗယ်လက်စတီရိုစီရဲ့နှစ်60ပြည့်မွေးနေ့မှာအနိုင်ရလိုက်တဲ့အတွက်အရန်ကိုကျေနပ်မိတယ်လို့ပြောပါတယ်ခင်ဗျာ။ဒီတစ်ပတ်စပိန်လာလီဂါမှာ Real Madrid နဲ့ Atletico Madrid တို့တွေ့ခဲ့ကြပြီးတော့တကူးစီစီကျသွားပါတယ်။Real Madrid ကိုကိုပေပေကအရင်သွင်းခဲ့ပြီးတော့ Atletico အတွက်ခြေပါကူကတော့ပြင်သစ်တိုက်စင်မှု Griezmann ကဝက်ပီကနေမှပြန်သွင်းခဲ့တာပါ။ German Bundesliga မှာတော့ဒီတစ်ပတ်မှာ Bayern Munich နဲ့ Borussia Dortmund တို့ကစားခဲ့ကြပြီးတော့ Bayern က၄ဂိုးတစ်ဂိုးနဲ့နိုင်တော့ပါတယ်။ Bayern အတွက်ဂိုးတွေကတော့ Ribery က၁ဂိုး၊ Lewandowski က၂ဂိုးနဲ့ Robin က၁ဂိုးသွင်းခဲ့ပါတယ်။ဒါကြောင့်အမပေးပွဲပြီးဖို့၆ပွဲပဲလိုတော့အချိန်မှာ Bayern Munich က68မှတ်ရပြီးဒုတိယနေရာက Leipzig ကို10မှတ်ဖြတ်ထားပါတယ်။ Dortmund ကတော့အမှတ်50နဲ့အဆင့်4နေရာမှာရှိနေပါတယ်ဗျာ။ England Premier League မှာတော့ဒီဘက်မှာအသင်းကြီးတွေအကုန်လုံးနိုင်ခဲ့ကြပါတယ်။ Tottenham Watford ကို၄ဂိုးကိုမရှိနဲ့နိုင်သလို Chelsea ကလည်းဘုံဘော့ကို၃ဂိုးတကူနဲ့နိုင်ပါတယ်။ညနေပွဲစဉ်တွေမှာတော့ Man City က Hull City ကို၃ဂိုးတကူ၊ Liverpool က Stoke City ကို၂ဂိုးတကူ၊ Man U က Sunderland ကို၃ဂိုးကိုမရှိနဲ့နိုင်သွားပါတယ်။ဒီတော့မှဇာတ်ထိပ်မှာရောက်နေတဲ့အသင်းကြီးတွေနိုင်လိုက်တာကြောင့်မပေးပွဲပြီးဖို့၈ပွဲပဲလိုတော့တဲ့အချိန်မှာ Chelsea က9မှတ်အသာနဲ့ဆက်ပြီးတော့ဦးဆောင်နေပါတယ်။ Chelsea အသင်းကမပေးစရာမှာဦးဆောင်နေတဲ့အချိန်မှာ Chelsea နည်းပြ Conte ကအီတလီကိုပြန်ပြောင်းမယ်ဆိုပြီးတော့သတင်းတွေထွက်လာနေပါတယ်။အီတလီအေဂျင့် အန်ဒရီယာပါစတိုရဲလိုကကွန်ဒီဟာအစ်တလီကိုပြန်ပြောင်းလာနိုင်တယ်လို့ပြောတဲ့ပုံမှာသူကတော့ရှော့စီးမှာပဲပြောတယ်လို့ကွန်ဒီက
အရီဒဒီဇင်တဗျူ
အန်ဒရီယာပါစတိုရဲလိုရဲ့အင်တာဗျူးကိုဖတ်ရအောင်သူ့ကိုကျွန်တော်မသိအောင်ပြီးတော့သူကဘာကြောင့်ကျွန်တော်အကြောင်းကိုပြောနေလဲနားမလည်ပါဘူးကျွန်တော်ကတော့ဒီမှာပဲဆက်ရှိနေမယ်လို့ထင်ပါတယ်ကျွန်တော်ဒီမှာပြောပါတယ်ဒါကအရေးကြီးဆုံးလို့ကျွန်တော်ထင်တယ်တခြားလူတယောက်ကကျွန်တော်အတွက်ပြောနေတာကျွန်တော်အကြောင်းပြောနေရတာကိုနားထောင်ရတာကျွန်တော်မကြိုက်ပါဘူးကျွန်တော်ကအီတလီမှာနီးပြလုပ်ခဲ့တာကြောင့်ဒီလိုအချိန်မျိုးမှာဒါမျိုးသတင်းထွက်တာပုံမှန်ဖြစ်ဦးဖြစ်စင်ပါသူတို့ကကျွန်တော်ကိုအီတလီကိုပြန်လာစေချင်လို့လည်းဖြစ်နိုင်ပါလား
အာစနယ်ဘက်ကိုကြည့်တော့အာစနယ်နီးပြဗန်ဂါရဲ့အနာဂတ်ကမရေရာလားသလိုချီလီတိုက်စစ်မှုစမ်းချက်ရဲ့အနာဂတ်ကလည်းရေရာမှုတော့မရှိသေးပါဘူးဒါပေမဲ့အာစနယ်နီးပြဗန်ဂါကတော့စမ်းချက်စာအသင်းမှာဆက်ရှိနေခြင်းတယ်လို့ပြောလိုက်ပါတယ
် I believe that basically
ရှင်အားဖြင့်တော့သူကဒီမှာဆက်နေသွားခြင်းတယ်လို့တော့ကျွန်တော်ယုံကြည်ပါတယ်အဲ့တော့ဒါကသူ့ရဲ့အေဂျင့်နဲ့သဘောတူညီမှုရမရဆိုတဲ့အပေါ်မှာမူတည်တာပ
ါသူ့အနေနဲ့အသင်းမှာဆက်ရှိမရှိဆိုတာဘယ်သူကကြီးညာမလဲဆိုတဲ့အပေါ်မှာတော့ဒါကအသင်းကကြီးညာမှာဖြစ်တယ်လို့ဘန်ကကပြောလိုက်ပါတယ်ဗျာနောက်ကိုရီးယားမာရသွန်ပြိုင်ပွဲကိုပြီးခဲ့တဲ့ဧပြီလ9ရက်နေ့ကကျင်းပခဲ့ပါတယ်ပျုံယမ်းမြို့ကကင်မီဆွန်အားကစားကွင်းကြီးကစတင်တားလုပ်ခဲ့ပြီးတော့အပျော်ရန်အပြေးသမား1100နဲ့ခြေစားပြိုင်ပွဲဝင်အပြေးသမား900ကျော်ပါဝင်ခဲ့ကြပါတယ်ဒီတဲ့ကအများစုကတော့မြောက်ကိုရီးယားနိုင်ငံသားတွေဖြစ်ပြီးတော့ဒီနှစ်မှာနိုင်ငံသား10ယောက်ဝင်ပြိုင်ခဲ့ပါတယ်။အမျိုးသားဘက်မှာတော့မြောက်ကိုရီးယားနိုင်ငံသားပတ်ဆိုးက2:14:56နဲ့အနိုင်ရသွားပြီးတော့အမျိုးသမီးဘက်မှာတော့ဂျိုအန်အုတ်က2:29:23နဲ့နိုင်သွားပါတယ်။မြောက်ကိုရီးယားဆိုးက2014ကစပြီးတော့နိုင်ငံသားကလာပြိုင်တဲ့ပျော်ရန်အပြေးသမားတွေကိုဝင်ပြိုင်ဖို့ခွင့်ပြုခဲ့တာဖြစ်ပြီးတော့အဲ့ဒီနှစ်ကစပြီးတော့နိုင်ငံသားကနေလာပြိုင်တဲ့ပြိုင်ပွဲဝင်အရေးတွက်ဟာလဲတနည်းထက်တနည်းကိုပို့ပြီးတော့တိုးလာနေပါတယ်ခင်ဗျာ
ကွင်းနိုင်တင်ဆက်ထားတဲ့အားကစားခဏကိုနားဆင်ကြကြတာဖြစ်ပါတယ် VOA ကထုတ်သွင်းနေတဲ့အတန်လင်းစီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဖီရီကနေဘလူးနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုမတ်တကြီးထက်ကကြေညာပေးပါမယ်ရှင
်။ဆီးရီးယားရင်မှာနောက်ထပ်ပါဝင်ပတ်သက်တော့မှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်းကကလင်းငယ်တွေအပါအဝင်ရက်သားတွေအပေါ်ဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အရင်အမြစ်လို့ယုံကြည်ရတဲ့ဆီးရီးယားလေးတပ်အခြေစိုက်စခန်းပေါ်ဒုံးကျည်နဲ့တိုက်ခိုက်ဖို့ပြီးခဲ့တဲ့သတင်းဘက်ကသမ္မတထရန့်ကညွှန်ကြားခဲ့တာပါ။ဆီးရီးယားနိုင်ငံတွင်းကိုဝင်မှာမဟုတ်ဘူးလို့သမ္မတထရန့်က Fox News ရုပ်သံရဲ့စီးပွားရေးသတင်းတောက်ကိုပြောဆိုခဲ့တဲ့အင်တာဗျူးကတော့ဒီကနေ့ထုတ်လွှင့်မှာဖြစ်ပါတယ်။ပြီးခဲ့တဲ့3လကစလို့အမေရိကန်သမ္မတဒေါ်နယ်ထရန့်တာဝန်ယူခဲ့ချိန်ကစပြီးအမေရိကန်နဲ့ရုရှားဆက်ဆံရေးကရိုးရင်းဆိုးဝါးလာတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုပါတယ်။အလုပ်လုပ်ရတဲ့အနေအထားအထူးသဖြင့်စီးရေးအဆင့်မှာယုံကြည်မှုအဆင့်ပိုကောင်းမလာပဲအခြားဘက်ကိုရောက်လာတယ်လို့ဖြစ်နေတယ်လို့ရုရှားသမ္မတပူတင်ကနိုင်ငံပိုင်ရုပ်သံလိုင်းမီယာနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုတာကိုဒီကနေ့ထုတ်လွှင့်တာဖြစ်ပါတယ်။တချိန်တည်းမှာပဲမော်စကိုကိုရောက်ရှိနေတဲ့နိုင်ငံခြားရေးအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့အခုရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဆွေးနွေးနေပါတယ်။မြောက်ကိုရီးယားအရေးကိစ္စတင်းမာမှုတွေကိုငြင်းငြင်းချမ်းချမ်းနဲ့အောင်မြင်အောင်ဖြေရှင်းတင်တယ်လို့တရုတ်သမ္မတရှီကျင်းပင်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြောကြားခဲ့တဲ့အကြောင်းတရုတ်အစိုးရပိုင်းသတင်းတွေမှာဖော်ပြပါတယ်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာမျက်နှာချင်းဆိုင်တွေ့ဆုံခဲ့ပြီးသတင်းတပတ်နီးပါးအကြာဒီကနေ့မှာခေါင်းဆောင်နှစ်ဦးတို့တယ်လီဖုန်းကတဆင့်စကားပြောခဲ့တာဖြစ်တယ်လို့လည်းသတင်းမှာဖော်ပြပါတယ်။ဒီတယ်လီဖုန်းပြောဆိုရာနဲ့ပတ်သက်လို့တော့အမေရိကန်သမ္မတအင်ဘူရောကတစုံတရာထုတ်ပြန်ပြောဆိုထားတာမရှိပါဘူး။နိုင်ဂျီးရီးယားနိုင်ငံမြို့တော်ကအမေရိကန်နဲ့ဗြိတိန်တန်ယုံတွေကိုဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကတိုက်ခိုက်မဲ့အစီအစဉ်ကိုတားဆီးနိုင်ခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လနောက်ပိုင်းမှာတိုက်ခိုက်ဖို့အစီအစဉ်ထားတဲ့ဘိုကိုဟာရမ်အဖွဲ့ဝင်၅ဦးကိုနိုင်ဂျီးရီးယားထောက်လှမ်းရေးဌာနကဖမ်းဆီးထားတယ်လို့လည်းပြောဆိုထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တကြီးထက်ကကြေညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ Mac Computer ဖြစ်ပြီးတော့ Engineer ကတော့ Michael Dubinsky ဖြစ်ပါတယ်။ကျွန်မ Ethan ဆီမရှင်။View American သမနဖတ်မြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00-9:00အထိလိုင်းဒိုမီတာ24/40/48/50အပြင်လိုင်းလက်မီတာ190တို့ကနေလည်းထိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.